Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတောတာရှင်များခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဩဂုတ်လ6ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2425 3251နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တောတာရှင်များရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ငိမ့်ချမ်းပါ။
โอเคပါခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းဒူးတွေထဲမှာဆိုရင်တော့ယူကရိန်းကစစ်ပွဲတွေအတွင်းဂျာဝင်စစ်ဖက်မှုတွေလုပ်နေတဲ့ရုရှားနိုင်ငံနောက်ဂျက်ဂွန်ပလန်နဲ့အောင်မြင်မြင်နဲ့ဝင်ရောက်နိုင်လိုက်တာဘယ်သူတွေပါလဲဒါအပြင်နျူကလ িয়ার လက်နက်ကင်းတဲ့ကမ္ဘာကြီးဖြစ်ဖို့ကြိုးပမ်းမယ်လို့ကတိပြုလိုက်တဲ့ဝန်ကြီးချုပ်ဒီအကြောင်းသတင်းဒူးတွေကိုတင်ဆက်ပေးမှာပါကိုငင်းချမ်းရေ
ဟုတ်ကဲ့ပါသတင်းတွေအချိန်ညာပြီးမှာတော့88မျိုးဆက်ចောင်းသားတွေရဲ့သတင်းစာရှင်းလင်းပွဲ NLD နဲ့တိုင်းရင်းသားပါတီတွေကတောင်းဆိုထားတဲ့ရွေးကောက်ပွဲဤဥပဒေနဲ့ညွှန်ကြားချက်အချို့ကိုပြင်မပေးနိုင်ဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်ဘလို့အချက်တွေပါသလဲဆိုတာကိုတော့
ကျွန်တော်ကမီဒီယာလို့ပြောတာမီဒီယာအများကြီးကျင်းဝန်ပါတယ်ဟုတ်လား Facebook ကစတော့ပါတယ် Facebook လည်းပါတယ် Internet လည်းပါတယ် TV လည်းပါတယ်နောက်ရုပ်ရှင်လည်းပါတယ်
NLD ပြောခွင့်ရကပြောသွားတာပါနောက်ပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းဥကြော်စံတာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတို့ကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါအောင်ခင်ဗျာ
ပိုလန်ဝန်ကြီးချုပ်ဒေါ်နယ်တက်စ်ကယူကရိန်းအရှေ့ပိုင်းကပြဿနာတွေမှာရုရှားနိုင်ငံကပေါ်ပေါ်ထင်ထင်ဂျာဝင်စစ်ဖက်မှုတွေရှိနေတယ်လို့သူယုံကြည်တဲ့အကြောင်းပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းသူရရှိခဲ့တဲ့အချက်လက်တွေပေါ်ခြေခံပြီးအခုလိုသုံးသပ်ပြောဆိုခဲ့တာပါ။အမေရိကန်လက်ထောက်သံအမတ်ကြီး Rose Marie DiCarlo ကတော့ရုရှားဘက်ကယူကရိန်းခွဲထွက်ရေးဝါဒီတွေကိုငွေလက်နက်တွေနဲ့စစ်သားတွေထောက်ပံ့ပေးနေတာတွေရပ်ပစ်ဖို့လိုအပ်နေတာဖြစ်ပေမဲ့အဲ့လိုလှုပ်ဆောင်ရမယ့်အစားအခုရုရှားကနေဆက်မှာသူ့ရဲ့တပ်ဖွဲ့တွေကိုနှစားတိုးချထားတယ်လို့စစ်ရေးလက်ချင်းမှုကြီးလုတ်ဖို့ရောင်စီစဉ်နေတယ်လို့ဝေဖန်ပြောဆိုပါရယ်ရုရှားလိုလာတဲ့ခွတ်တွေသမားတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားယူကရိန်းအရှေ့ဘက်ဒေါနက်စ်မြို့အတွင်းလေယာဉ်တွေအမြောက်တင်နဲ့ပစ်ခတ်ပြီးတိုက်ခိုက်နေတာဟာအခုဆိုရင်မြို့လယ်နာထီရောက်ရှိနေပါပြီယူကရိန်းလုံခြုံရေးပြောခွင့်ရအန်ဒရီယာလင်ဆန်ကိုကတော့ဒေါနက်စ်မြို့ကိုလေယာဉ်သုံးပြီးတိုက်ခိုက်တာတွေမရှိတဲ့အကြောင်းညင်းဆိုပါရယ်ကုလသမဂ္ဂအစိုးရအစီအစဉ်ရှိသူတူဖြစ်တဲ့ဂျွန်ဂျင်းကတော့အင်္ဂါနေ့ကပြုလုပ်ခဲ့တဲ့လုံခြုံရေးကောင်စီအစည်းအဝေးအတွင်းယူကရိန်းရှေ့ဘက်ချမ်းကအရသားတွေရဲ့အခြေအနေဟာတဖြည်းဖြည်းနဲ့ဆိုးဝါးလာနေတဲ့အကြောင်းပြောပါရယ်ဧပြီလလယ်ပိုင်းကလေးကစခဲ့တဲ့ဒီစစ်ပွဲတွေအတွင်းအနည်းဆုံးလူပေါင်း1400နီးပါးတိဆုံးခဲ့ပြီး4000ကျော်တန်ရာရရှိခဲ့ပါရယ်ခင်ဗျာ
အီရန်နိုင်ငံမှာရှိတဲ့လူနည်းစုတွေအပေါ်မှာလူသားချင်းစာနာမှုမရှိဘဲကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတာဝန်ခံမှုရှိဖို့လိုအပ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကအီရတ်ကဆွန်နီအစွန်းရောက်ဖွဲ့ကိုတတိပေးလိုက်ပါတယ်။အီရတ်မှာဘာသာရေးရောနိုင်ငံရေးကိုပါဥဆောင်သူတွေဖြစ်နေသူတို့ကိုသူတို့ကြီးညာခဲ့တဲ့ဆွန်နီမွတ်စလင်အဖွဲ့ကအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်ပြီးသူတို့ထိန်းချုပ်ထားတဲ့နယ်မြေထဲမှာလူနည်းစုတခြားအဖွဲ့တွေမရှိအောင်မောင်းထုတ်တယ်လို့တပ်ဖြတ်မှုတွေကိုပါလုပ်နေတာပါ။ဒီအဖွဲ့ဟာအီရတ်နိုင်ငံအတွက်တည်းမကဘဲစီးရီးယားနိုင်ငံမှာပါသူကပါဝင်ပြီးတိုက်ခိုက်ပေးနေတာမို့ဒေသရင်းတင်းကျင်းအေးချမ်းရင်းနဲ့လုံခြုံရေးအတွက်ချင်းချောက်မှုတွေဖြစ်စေတယ်လို့လုံခြုံရေးကောင်စီကအင်ကန်နဲ့ညနေပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဘယ်လူမျိုးစုအတိုက်ဝန်းအတွက်မဆိုသူတို့ကလူမျိုးကွဲပြားမှုဘာသာနဲ့ယုံကြည်တဲ့ဝင်မှုမတူညီတာတွေပေါ်မှာအခြေခံပြီးစနစ်တကျဒါမှမဟုတ်ကြဲကြဲပြန့်ပြန့်တိုက်ခိုက်မှုတွေလုပ်နေတာတွေ့ရတဲ့အတွက်သူတို့ရဲ့ဒီလုပ်ရတဲ့ပုံမှာတာဝန်ခံမှုရှိရမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။
အစ္စရေးနဲ့ဟားမတ်စ်ကိုဇလဲရီအီဂျစ်နိုင်ငံကိုင်ရိုမြို့မှာအပြစ်ခတ်ရစဲရေးထပ်မံတရန်တိုးဖို့အတွက်ပြင်ဆင်နေတဲ့အချိန်မှာပဲ82နှစ်ကြာအပြစ်ခတ်ရစဲရေးဟာဒီကနေ့ဗုဒ္ဓဟူးနေ့မှာဒုတိယနေ့မြောက်အဖြစ်ဆက်လက်ခိုင်မြဲနေပါတယ်။အယက်သားအများပြပါဝင်တဲ့ပါလက်စတိုင်းနီးယန်1800ကျော်အယက်သား3ဦးအပါအဝင်အစ္စရေးစစ်သား64ယောက်တည်ဆုံခဲ့တဲ့တလကြာတိုက်ပွဲတွေတွင်ဒါဟာအရှိကြဆုံးအပြစ်ခတ်ရစဲထားတာလည်းဖြစ်ပါတယ်။အီဂျစ်နိုင်ငံကဂျာဝင်ဆစ်ဆက်ပေးတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတဖက်နဲ့တဖက်ပြန်လည်အလျှော်ပေးဖို့လိုမယ်အကြောင်း BBC ကိုပြောဆိုခဲ့ပါတယ်။ဂါဇာမှာနေထိုင်ကြတဲ့ပါလက်စတိုင်းနီးယန်းတွေကိုပို့ပြီးလွတ်လပ်ခွင့်ပေးဖို့အမေရိကန်အနေနဲ့ထောက်ခံကြောင်းကိုလည်း Mr. Kerry ကပြောပါတယ်။ဒါပေမဲ့ Israel ဘက်ကို Rocket ဒုံးကျည်နဲ့ပစ်ခတ်တာတွေနဲ့ပတ်သက်ပြီးတော့လုံးဝတာဝန်ယူဖို့လိုကြောင်းကိုလည်းသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်း Hamas တွေဟာ Israel ဘက်ကိုဒုံးကျည်ထောင်နဲ့ချီပြီးပစ်ခတ်ခဲ့တာပါ။ဂါဇာဒေသစီးပွားရေးအကြက်တဲဆက်ရအောင်ဆင်းရဲနေကြတဲ့လူ ထူထပ်တဲ့နေရာကနေပါလက်စတိုင်းယန်တွေမထွက်ခွာနိုင်အောင်အစ္စရေးကလှုပ်ဆောင်နေတာတွေရပ်တန့်သွားဖို့အတွက်ဟားမတ်စ်တွေဘက်ကအခုလိုလုပ်ခဲ့တာပါ။အစ္စရေးဘက်ကလည်းဟားမတ်စ်တွေအနေနဲ့လွတ်လပ်ခွင့်ကိုအသုံးချပြီးရော့ကက်ဒုံးကျည်တွေနဲ့လက်နက်တွေတင်သွင်းတာမျိုးလုပ်နိုင်တဲ့အနေအထားမရှိမှသာသူတို့အနေနဲ့ဂါဇာဒေသအပေါ်တင်းတင်းကြပ်ကြပ်ကင်တွယ်နေတာတွေကိုရှော့ပေါက်ပေးဖို့ဆန္ဒရှိနေတာပါခင်ဗျာ။
နေဆက်ကြဝလာတဲ့ကျဲတခွန်နောက်လိုက်ဖို့ကြိုးစားခဲ့တာ10နှစ်ကျော်လာချိန်မှာပဲဥရောပအာကတစူးစမ်းရေးအဖွဲ့ကပထမဆုံးအောင်မြင်သွားပြီဖြစ်ပါတယ် ESA ဥရောပအာကတစူးစမ်းရေးအဖွဲ့ရဲ့ Rosetta အာကတယင်ဟာ Churi လို့ခေါ်တဲ့ 67P Churyumov Aggrasimon ကိုကျဲတခွန်မျက်နှာပြင်အထက်62မိုင်လောက်အကွာဂျိုဘတ်လန်းနဲ့ကိုဗော်တူဖူးနေမှာဝင်ရောက်နိုင်ခဲ့တာဖြစ်ပါတယ်။ဒါဟာကဘာကနေမိုင်250အထက်မှာရှိပါတယ်။ဒေါ်လာ 1.8 သန်းကုန်ကျခဲ့တဲ့နေဆွင့်ရင်3ရိုဇက်တာအာဂါတယင်ဟာနေစီကိုဥတီပြီးသွားနေတဲ့ချူရီကျဲတခွန်နောက်ထပ်တစ်နှစ်ဆက်လိုက်ပြီးကျဲတခွန်ရဲ့အပြောင်းလဲတွေကိုလေ့လာမှာဖြစ်ပါတယ်။နိုဗ ెంబ ာလထဲမှာတော့ကျဲတခွန်ပေါ်ကိုဖီလီလို့နာမည်ပေးထားတဲ့ရင်ငယ်နဲ့ပထမဆုံးအကြိမ်ဖြစ်တဲ့ဆင်းသက်နိုင်မှုစီစဉ်ထားတာပါ။ချူရီကျဲတခွန်ရဲ့မျက်နှာပြင်အနေထားနဲ့ဆွေရတွေကိုတိုင်းတာရရှိတဲ့အချက်လက်တွေပေါ်မှာမူတည်ပြီးဆင့်သက်ဖို့နေရာကိုရွေးချယ်မှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေကတော့ Rosetta အာဂါသယင်ကနေဆက်ကြဝလာကြီးဘယ်လိုစတင်ပေါ်ပေါက်လာလဲဆိုတာကိုနားလည်အောင်တဲလွန်စတွေကိုရှာပေးနိုင်မယ်လို့ပြောပါတယ်။ကျဲတဂွန်တွေကိုလေ့လာတာဟာသက်ရှိတွေဘယ်လိုစတင်ဖြစ်ပေါ်လာလဲဆိုတာနဲ့ကဘာပေါ်မှာရေဘယ်လိုစဖြစ်လာလဲဆိုတာလိုအချက်လက်တွေကိုဖော်ထုတ်ပေးနိုင်မယ်လို့လည်းမျှော်လင့်နေကြတာပါ။ Rosetta ယင်ဟာ2004ခုနှစ် March လကဘာမြေပြင်ပေါ်ကထွက်ခွာခဲ့ခြင်းကလေးကဆိုရင်အခုထိမိုင်ပေါင်းတန်ပေါင်း3,000ကျော်ခီးနှင်ခဲ့ပြီးဖြစ်ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 11965 လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကနျူကလ িয়ার လက်နက်ကင်းတဲ့ကမ္ဘာကြီးဖြစ်ဖို့သူ့အနေနဲ့ကြိုးပမ်းသွားမယ်အကြောင်းကြေပြုလိုက်ပါတယ်။ဗုဒ္ဓဟူးနေ့ကငင်းငယ်ရင်ပန်းချံမှာကျင်းပခဲ့တဲ့ဟီရိုရှိမားမြို့အနုမြုပ်ဘုံတင်ခဲ့တဲ့69နှစ်မြောက်နှစ်ပတ်လည်အခမ်းအနားမှာအခုလိုပြောဆိုလိုက်တာပါ။ဂျပန်ဟာအနုမြုပ်ဘုံတန်ခံခဲ့ရတဲ့တခုတည်းသောနိုင်ငံဖြစ်ကြောင်းကိုလည်းဝန်ကြီးချုပ်အာဘေကထောက်ပြခဲ့ပါတယ်။နျူကလ িয়ার လက်နက်ပပျောက်ရေးရည်ရွယ်ချက်တွေကိုလိုက်နာဆောင်ရွက်နေစမှာပဲဒီလိုနျူကလ িয়ার လက်နက်ကြောင့်အစုလိုက်ပြုံလိုက်တည်ကျေမှုတွေထပ်မဖြစ်အောင်နျူကလ িয়ার လက်နက်တွေဖျက်သိမ်းဖို့ထာဝရငင်းငယ်တဲ့ကမ္ဘာကြီးဖြစ်ဖို့ကျွန်တော်အနေနဲ့ပြင်ထန်ကြိုးပမ်းသွားမယ်သွားတဲ့အကြောင်းဝန်ကြီးချုပ်အာဘေကပြောဆိုခဲ့ပါတယ်။ဘုံတန်ကနေအသက်ရှင်ကျန်သူတွေအပါအဝင်လူပေါင်း4000ကျော်လောက်ဒီအခမ်းအနားကိုတက်ရောက်ပြီးအမေရိကန် B-29 ဘုံးကျဲလေယာဉ်ကနေဟီရိုရှိမားပေါ်ဘုံးကျဲချတဲ့အချိန်မနေ့8:15မိနစ်မှာတစ်မိနစ်ငြိမ်သက်ပြီးကာရဝပြုခဲ့ပါတယ်။1945ခုနှစ်နှစ်ကုန်အထိဘုံတန်ကြောင့်ခံမှန်းခြေသေဆုံးသူ3,400ကျော်ရှိခဲ့ပြီးနောက်ထပ် 9,000 လောက်ဟာလည်းဟီရိုရှိမားအပြီး3ရက်အကြာနာဂါဆာကီမြို့ပေါ်ဘုံးကျဲချခြင်းမှာသေဆုံးခဲ့ပါတယ်ခင်ဗျာ။
တရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ထဲမှာတနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တေဆုံးသူဦးရေဟာ989ယောက်ရှိသွားပြီလို့တရုတ်အစိုးရကပြောပါတယ်။ပြင်းအား6.1ရှိတဲ့မြေငလျင်ကြောင့်ပျို့ချခဲ့တဲ့အိမ်တွေထောင်ပေါင်းများစွာအောက်ကနေတေဆုံးသူတွေရဲ့အလောင်းတွေကိုကယ်ဆယ်ရေးလုပ်သားတွေမနာရန်ဆွဲထုတ်နေရတာပါ။ငလျင်တန်းကြောင့်အင်ဂျီ8000ပျို့ချခဲ့ပြီးလူပေါင်း23,000ထက်မနည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့လူ2400ထက်မနည်းလည်းထိခိုက်ဒဏ်ရာတွေရခဲ့တာပါ။မိုးကြီးလေကြီးကြာရောက်နေတာကြောင့်အာနာပိုင်းတွေရဲ့ကယ်ဆယ်ရေးလုပ်ငန်းတွေပိုးပြီးခက်ခဲနေတယ်လို့မြို့ပြနဲ့အလှမ်းဝေးပြီးတောင်ထူတတ်တဲ့ဒီရေတာအတွက်အကြီးကျယ်လိုအပ်နေတဲ့အကူအညီတွေဖြန့်ဝေပေးဖို့လဲအတားအဆီးတွေဖြစ်နေပါတယ်။အုတ်ခဲနဲ့ရှုံကိုတုံးပြီးအလွယ်ဆောက်ထားတဲ့အိမ်တွေအများပြားရှိရာလူရင်ရက်ကွက်မှာငလင်ကအဓိကဗဟိုပြုပြီးလှုပ်ခတ်ခဲ့တာဖြစ်ပါတယ်။ဒီငလင်ဟာ16နှစ်အတွင်းဒီရေတာမှာအဆိုးဝါးဆုံးဖြစ်ခဲ့တဲ့ငလင်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းဒေသဟာမြေငလင်မကြာခဏလှုပ်လေရှိတဲ့နေရာပါ။ယူနမ်မှာ2012ခုနှစ်လှုပ်ခတ်ခဲ့တဲ့ငလင်ကြောင့်လူ80ထဲမှနေသေဆုံးခဲ့ရပါတယ်။
ပြီးခဲ့တဲ့သမရရွေးကောက်ပွဲအတွင်းအကြီးအကျယ်မဲမတမာမှုတွေရှိခဲ့တယ်လို့ပြောဆိုခဲ့တဲ့ဗိုလ်ချုပ်ကြီးအောင် Bravo Suvianto ကတရားဥပဒေအရဖြည့်ရှင်းမှုလုပ်ဆောင်ခဲ့တဲ့အတွက်အင်ဒိုနီးရှားအခြေခံဥပဒေခုံရုံးကနေဒီပေါ်စတင်ပြီးကြားနာနေပါတယ်။ ဗုဒ္ဓဟူးနေ့ကစတင်တဲ့ဒီအကြိုကြားနာမှုမှာရွေးကောက်ပွဲမတမာမှုတွေဟာအာနာရှင်စနစ်ကျင့်သုံးတဲ့မြောက်ကိုရီးယားနိုင်ငံထက်တောင်ဆိုးရွားနေတဲ့ဆိုပြီးဆူဗီယန်တိုးကတရားသူကြီး၉ဦးကိုတရားရုံးမှာပြောဆိုခဲ့ပါတယ်သူဟာဇူလိုင်9ရက်ရွေးကောက်ပွဲတုန်းက600ခန့်နှုန်းမဲရွေတဲ့အဖြစ်၈တန်းကျော်နဲ့ဂျကာတာအုပ်ချုပ်ရေးမှူးလဲဖြစ်နောက်လူကြိုက်များတဲ့စီးပွားရေးသမားဂျိုကိုဝီဒိုရိုကိုရှုံးနေခဲ့တာပါဆူဗီယန်တိုးရဲ့ရှင်နေကတော့နိုင်ငံတော်ဝန်မဲယုံပေါင်း 9,500 ကတံပေါင်းများစွာသောမဲတွေဟာမမှန်မကန်လောက်ရတဲ့ကြောင့်ပင်မဲတွေဖြစ်ခဲ့တယ်လို့ဆိုပါရဲလေလာသုံးသက်သူတွေကတော့တရားရုံးကရလဒ်တီအပေါ်ပြန်ပြီးပြောင်းလဲလိမ့်မယ်လို့မထင်ကြောင်းပြောပါရဲဆူဗီယန်တိုးရဲ့ဆွဆဲချက်တွေကလည်းပုံကြီးချက်ပြီးပြောဆိုရဲလို့လည်းသုံးသက်ကြပါရဲတရားရုံးကတော့ဩဂုတ်လ21ရက်နေ့မှာအမိန့်ချမှတ်ရမှာဖြစ်ပြီးဒီအမှုနဲ့ပတ်သက်လို့နောက်ထပ်အယူခံခွင့်ရရှိတော့မှလည်းမဟုတ်ပါဘူးခင်ဗျာ
မတ်လတုန်းကပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးတဲ့တင်လင်းရဲ့အပျက်စီးပိုင်းဆိုင်တွေကိုအိန္ဒိယသမုဒ္ဒရာချမ်းပြင်းမှာရှာဖွေဖို့အတွက်ဩစတြေးလျအစိုးရက Dutch Company ကို contract ချထားပေးလိုက်ပါတယ် Dutch Engineer ရဲ့ Fugro Company ကစက်တင်ဘာလလယ်လောက်မှာရှာဖွေရေးကိုစတင်နိုင်မှုအခမ်းအနားထားပါတယ်ဩစတြေးလျအနောက်တောင်ကမ်းလွန်ဒေသတွေမှာအကြံဝန်း Student Kilo 6000တွင်ရှာဖွေရေးဟာတစ်နှစ်လောက်ကြာမြင့်နိုင်ပါတယ်ကုသန်းသွားလာရေးဝန်ကြီး Warren Trust ကတော့ဒီရှာဖွေရေးအတွက်စိန်ခေါ်မှုတွေရှိနေမှာဖြစ်ပြီးဒီသက်မှတ် area အတွင်းမှာပဲပျောက်ဆုံးနေတဲ့လင်းရဲ့အဆနာကိုတွေ့ရမယ်လို့မျှော်လင့်ထားကြောင်းပြောပါတယ်။ Fugro Company ကအိန္ဒိယသမုဒ္ဒရာချမ်းပြင်းမှာအသံလိုက်အာယုံခံဆက်တက်ထားတဲ့ရေအောက်ရှာဖွေရေးသင်္ဘောနှင်းနဲ့ရှာဖွေမှာဖြစ်ပါတယ်။ဒီအာယုံခံဆက်မှာအတိုင်းလန်းအသံလှိုင်းပဲ့တင်ထက်သန်ဖြစ်တဲ့အပြင်ဗီဒီယိုကင်မရာတွေပါပါပါတယ်။တကယ်လို့ရှာဖွေရေးတစ်နှစ်ကြာမယ်ဆိုရင်ကုန်ကျစရိတ်ဟာဒေါ်လာ48တန်းလောက်ထိဖြစ်သွားနိုင်တယ်လို့ Trust ကပြောပါတယ
်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲနားဆင်နိုင်ပါတယ်အခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါတော့မယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးမှာအဓိကအဟံတားဖြစ်နေတဲ့ပုံမှန်436ကိုပယ်ဖျက်ပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းတို့ကဥဆောင်ပြီးနယ်လက်ဆွေးနွေးပွဲတွေနဲ့ပြည်သူဆန္ဒပြုလက်မှတ်တွေကိုမေလ28ရက်နေ့ကနေဇူလိုင်လ19ရက်နေ့အထိကောက်ခံခဲ့ပါတယ်။တလကွဲကြလူလူဟောပြောပွဲတွေပြုလုပ်ပြီးတဲ့နောက်မြို့နယ်ပေါင်း308မြို့နယ်မှာလူလူဆန္ဒပြုလက်မှတ်ပေါင်း5သန်းနီးပါးရရှိတဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောပါတယ်။အပြည့်စုံကိုကိုရိုင်းသတင်းသွားရောက်ယူခဲ့တဲ့ကိုထန့်အောင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ပုံမှန်436ပြင်ဆင်မှုအတွက်မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့88မြို့ဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူ့ဖွဲ့စည်းတို့ကဦးဆောင်ကတနင်္ဂနွေလုံးအနှံ့နယ်လဲဆွေးနွေးပွဲတွေပြုလုပ်ပြီးပြည်သူ့ဆန္ဒပြုလက်မှတ်တွေကိုတလကွဲကြကောက်ခံခဲ့ပါတယ်။မြို့နယ်ပေါင်း308မြို့နယ်မှာဆန္ဒပြုလက်မှတ်ပေါင်း5သန်းနီးပါးရရှိခဲ့တဲ့အတွက်အောင်မြင်မှုရှိတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်မှဦးညံဝင်းကပြောပါတယ်
။မြို့ပေါင်း308မြို့နယ်ကျွန်တော်တို့စုစုပေါင်းလက်မှတ်က
6,400ဆန္ဒမဲပေးနိုင်တဲ့အဲဒီလိုပဲဗုဒ္ဓါဖတ်ပွင့်ကြီးဝါဒီလုံးနေတယ်။30လောက်အဲ့ဒီလောက်ပါဒီလောက်တက်တက်ဆိုတာအမတ်တော့ကျွန်တော်တို့အမြင်ကတော့အောင်မြင်လို့ဒီမှာ
ပုံမှန်436ပြင်ဆင်ရေးဟာဒီမိုကရေစီနဲ့တိုင်းရင်းသားအခွင့်အရေးအတွက်အတားဆီးဖြစ်နေတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်မှုအတွက်ရေးကြီးတဲ့ကိစ္စတစ်ရပ်ဖြစ်တယ်လို့88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူ့အဖွဲ့အစည်းကခေါင်းဆောင်တဦးဖြစ်သူဥက္ကုတ်ကိုကြီးကပြောပါတယ
်ဒီ436ပြင်ဆင်ရေးဟာဒီမိုကရေစီပေါ်ဆောင်ရေးအတွက်တနည်းအားဖြင့်ပြောရင်ဒီတည်းကျွန်တော်တို့နိုင်ငံမှာအရေးကြီးတဲ့အပိုင်းတစ်ပိုင်းကဘာလဲဆိုတော့တိုင်းရင်းသားတန်းလူမြများရေးဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ထောင်ရေးနဲ့ပတ်သက်ပြီးတော့ဒီမိုကရေစီကိုအဟံတားဖြစ်နေတဲ့ပုံမှန်တွေတိုင်းရင်းသားတန်းလူမြများရေးကိုအဟံတားဖြစ်နေတဲ့ပုံမှန်တွေကိုပြင်ဆင်ဖို့အတွက်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုံထုံးလုံကြီးဟာမဖြစ်မနေပြင်ဆင်ရမယ့်အစ်စာဖြစ်ပါဒါကြောင့်436ပြင်ဆင်ရေးလို့ပြောနေတာဟာ436တကူတည်းကိုရည်ညွှန်းနေတာမဟုတ်ဘဲနဲ့436ပြင်ပြီးမှပြင်လို့ရမယ်ဒီမိုကရေစီနဲ့ဆန့်ကျင်ပွဲလွဲနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်များတိုင်းရင်းသားတန်းလူညီများရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဟံတားဖြစ်နေတဲ့ဥပဒေပုံမှန်များကိုဆက်လက်ပြင်ဆင်ဖို့အတွက်ပနာမချီလန်းအနေနဲ့ကျွန်တော်တို့ဒီ436ကိုပြင်ဆင်ဖို့စူးစမ်းခဲ့တာဖြစ်ပါတယ်
ပုံမှန်436ကိုမပြင်မှုဆိုရင်ဖွဲ့စည်းပုံပါဘဲချက်တွေကိုပြင်နိုင်နေမပြင်နိုင်မှုဆိုတာကိုစစ်တပ်တစ်ခုတည်းကပဲအကျွမ်းမဲ့နှိပါလုတ်ပိုင်ခွင့်အာဏာရထားတဲ့သဘောတက်ရောက်နေတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကထောက်ပြဝေဖန်ထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခဲ့စဉ်ကပြည်သူတွေရဲ့ဆန္ဒသဘောထားမကောက်ယူဘဲတစ်ဖက်သက်ရေးဆွဲထားတဲ့အချက်လက်တွေကိုထောက်ပြပြောဆိုခွင့်ရရှိခဲ့တယ်လို့ပြည်သူတွေရဲ့နိုင်ငံရေးနှိုးကြားမှုကိုလည်းဟောပြောပွဲတွေမှာသိရှိခွင့်ရရှိတယ်လို့ဥက္ကဋ္ဌကြီးကပြောပါတယ်။
ကျွန်တော်တို့အကြီးဆုံးအကျိုးမြတ်ပါပါလဲဆိုတော့ပြည်သူလူထုရဲ့နိုင်ငံရေးလိုချောင်းနောက်ဒီဖွဲ့စည်းပုံခြေကံဥပဒေရဲ့အရေးပါမှုနဲ့နောက်ဒီတစ်ဖက်သက်ရေးဆွဲထားတဲ့အချက်လက်တွေကိုကျွန်တော်တို့ဟောပြောရှင်းပြနိုင်ခွင့်ရတာဟာအကြီးမားဆုံးအကျိုးမြတ်ကိုကျွန်တော်မြင်ပါတယ်ပြည်သူတွေကြားထဲမှာဖွဲ့စည်းပုံခြေကံဥပဒေနဲ့ပတ်သက်ပြီးတော့အကျေတော်သိအောင်ဘာမှရှင်းပြခြင်းမရှိဘဲနဲ့ပြည်သူတွေကိုဘာမှမသိအောင်လုပ်ထားပြီးတော့အဲ့ဒီနာဂင်းဆိုင်ကလုံးဘုံတိုင်းကာလမှာ90နှစ်ကြာကံလုံးကျော်ဆိုတဲ့အင်္ဂဏန်းတွေထုတ်ပြီးအတည်ပြုလိုက်တယ်ဆိုတာကိုကျွန်တော်တို့ဒီလှုပ်ရှားမှုတစ်ခုလုံးရဲ့ရလက်အပြင်နဲ့ထင်ထင်ရှားရှားပဲပေါ်ထုတ်နိုင်ခဲ့ပါတယ်
ကောက်ခံရရှိထားတဲ့မဲရွတ်တွေကိုလွတ်တော်ကိုတင်မာဖြစ်ပြီးတော့ပြည်အောင်စုလွတ်တော်နိုင်ကအပါဝင်လွတ်တော်ကိုယ်စားလှယ်အားလုံးကလည်းတည်သူတွေရဲ့ဆန္ဒသဘောထားကိုအလင်းနဲ့ထားတင်တယ်လို့ဥက္ကကိုကြီးကတိုက်တွန်းပြောကြပါရယ်ပုံမှန်59စာလုံးအပါဝင်အရေးကြီးတဲ့ပုံမှန်90ကျော်လောက်ကိုပြင်ဆင်နိုင်မှုပြည်အောင်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်ရရှိမှာဖြစ်ပါရယ
်ကိုထိုင်းအောင်တရင်ပေးပို့သွားတာပါအခုဆက်လက်ပြီးနားဆင်ရမှာကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့2014ခုနှစ်ကြားပြတ်ရွေးကောက်ပွဲနဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲနီးဥပဒေနဲ့ညွှန်ကြားချက်တွေကအချို့အချက်တွေကိုပြင်ဆင်ပေးဖို့ NLD အပါအဝင်တိုင်းရင်းသားပါတီတွေကတောင်းဆိုထားတဲ့အပေါ်လက်တလောမှာပြင်ပေးဖို့မဖြစ်နိုင်ဘူးလို့ကော်မရှင်ဘက်ကပြောဆိုခဲ့တဲ့အကြောင်းဆွေးနွေးပွဲတက်ရောက်တဲ့ NLD ပြောခွင့်ရတဦးကပြောပါရယ်အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့တနေ့နောက်ကိုအောင်ရဲမောင်မောင်ကတင်ပြပေးမှာပါ
ဒီကနေ့နေပြည်တော်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ရေးနဲ့ NLD အပါအဝင်တိုင်းရင်းသားနိုင်ငံရေးပါတီ၅ပါတီတို့တွေ့ဆုံဆွေးနွေးခဲ့တာပါအစောပိုင်းကာလတုန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့2014ကြားပြတ်ရွေးကောက်ပွဲနဲ့2015အထွေထွေရွေးကောက်ပွဲတွေမှာကျင်းသုံးမှုရှိတဲ့နည်းဥပဒေတွေနဲ့ညွှန်ကြားချက်တွေကအချို့အချက်တွေကိုပြင်ပေးဖို့ NLD အပါအဝင်တိုင်းရင်းသားနိုင်ငံရေးပါတီကတောင်းဆိုထားပါတယ်အထူးသဖြင့်တော့မဲဆွယ်စည်းရုံးရေးကာလဟာတစ်လပဲပေးထားတဲ့အချက်မဲဆွယ်စည်းရုံးမဲ့သူတွေအနေနဲ့မှတ်ပုံတင်ရမယ့်အချက်အပါအဝင်မီဒီယာတွေမှာမဲဆွယ်ရွေးကောက်ပွဲကော်မရှင်ကိုအသိပေးရမယ်ဆိုတဲ့အချက်တွေဖြစ်ပါတယ်အဲ့ဒီချက်တွေကိုပြင်ပေးဖို့တောင်းဆိုထားပေမဲ့လည်းရွေးကောက်ပွဲကော်မရှင်ကတော့မီဒီယာနဲ့တွဲဆုံတဲ့အချက်တစ်ချက်ကလွဲလို့ကျန်တဲ့အချက်တွေကိုတော့သူတို့အနေနဲ့ပြင်ပေးဖို့မဖြစ်နိုင်ဘူးလို့ပယ်ချခဲ့တဲ့အကြောင်းဆွေးနွေးပွဲတက်ရောက်ခဲ့တဲ့ NLD ပြောခွင့်ရှိသူဦးထွန်းဝင်းကပြောပါတယ်
။ကျန်ရမတင်တင်တော့လေးနဲ့နီးဥပဒေအကိုသူတို့အတိအပြည့်ပြတမ်းပြီးပြီ။အဲမပြင်ပေးနိုင်တော့ဘူး။မပြင်သေးဘူးပေါ့။ခံကြရတော့တင်ပြပါလေ။ဗာတင်ပြလဲဆိုလို့ရှိရင်ကဒီညွန်ကြားချက်အမှတင်ပြဆောင်2014ပေါ့လေ။အဲ့မှာမဲဆွယ်စည်းရုံးမဲဆွယ်စည်းရုံးနဲ့ဆိုပါတယ်နောက်ကစူဝေးဟောပြောခြင်းဆိုတာလည်းပါနောက်ကမီဒီယာများနဲ့တွေ့ဆုံခြင်းမီဒီယာများကလည်းဟောပြောခြင်းဆိုတာလည်းပါပါတယ်အဲ့တော့အများကသူတို့မေးပါတယ်မဲဆွယ်စည်းရုံးရင်းတို့ကဘာကိုပြောတာလဲ definition မပါဘူးပေါ့အဲ့မဲဆွယ်စည်းရုံးနဲ့ကာလဘယ်အဆမှာလဲဟောပြပေးဖို့နောက်ကစူဝေးဟောပြောခြင်းဆိုတာကျွန်တော်လူဘရောက်ကိုပြောတာလဲဟို88မှာဆိုလို့ရှိရင်9ရောက်တဲ့ပုံပြီးစုလိုက်လို့ရှိရင်ဒါလူစုလူဝေးဖြစ်သွားတယ်လို့သူတို့ပြောတာနောက်ကမီဒီယာလို့ပြောတာမီဒီယာအများကြီးကျင်းဝန်းပါတယ်ဟုတ်လား Facebook ကစတော့ပါတယ် Facebook လည်းပါတယ် Internet လည်းပါတယ် TV လည်းပါတယ်နောက်ရုပ်ရှင်လည်းပါတယ်ဟုတ်လားအဲ့တော့အဲ့ဒါတွေကိုဥစားလုံးအောင်မယ်ဆိုလို့ရှိလို့ရှိရင်သူတို့ရှိရပုတိချက်တောင်းလို့ပြောလို့ရှိရင်အငယ်တို့ဘယ်လိုဖြစ်နိုင်ပါမလဲပေါ့အဲ့တော့သူတို့ကမီဒီယာဘိုင်းတစ်ခုပဲပြင်ပြီးပြောပါတယ်မီဒီယာဘိုင်းမှာတော့ဒါသူတို့အဲ့ဒါကိုမထည့်တော့ပါဘူးတဲ့ User သူပြင်ပြီးတော့ပါပြီလို့ပြောတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့2010နဲ့2012ရွေးကောက်ပွဲတွေမှာတော့ငါကျင့်သုံးခဲ့တဲ့နည်းဥပဒေနဲ့ညွှန်ကြားချက်အချို့ကိုပြင်ဆင်လိုက်တဲ့အပေါ်မှာနိုင်ငံရေးပါတီတော်များများကသဘောမချဖြစ်နေတာပါနိုင်ငံရေးပါတီတွေဘက်ကတော့အခုလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပယ်ချခဲ့တဲ့အပေါ်မှာလက်တလောထပ်ပြီးတော့တင်ပြပြောဆိုဖို့တော့မရှိဘူးလို့ဆိုပါတယ်ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ဘက်ကအခုပြင်ဆင်ထားတဲ့နည်းဥပဒေနဲ့ညွှန်ကြားချက်တွေဟာနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီအောင်ဥရောပသမဂ္ဂရဲ့အကြံပြုချက်တွေကိုပါရယူထားတယ်လို့ကော်မရှင်ညွှန်ကြားမှုဦးတောင်းနိုင်က VOA ကိုပြောခဲ့ပါတယ်အမျိုးသားဒီမိုကရေစီအားစုပါတီ NDF ကတော့အခုပြင်တဲ့နည်းဥပဒေထဲမှာသူတို့လက်မခံနိုင်တဲ့အချက်ကတော့မဲဆွယ်စည်းရုံးခွင့်ကာလကိုတလှတာသတ်မှတ်ပေးတဲ့အချက်ဖြစ်တယ်လို့ပါတီဥက္ကဋ္ဌဦးခမောင်ဆွေကပြောပါတယ်
။ဒီတိုင်းပြင်ဒီတိုင်းတော့လည်းပဲကျန်းမာရေးဖွယ်ရှိတော့အောင်သူတို့ဘက်ကပြင်မပေးပါဘူး။အဲ့ခါမှာကျွန်တော်တို့လိုပါတီမီဒီယာကြီးမတက်နိုင်တဲ့အခါမှာရောက်အောင်သွားဖို့ဒီမြန်မရှိနိုင်ပါဘူးဗျ။အဲ့ဒါကိုကျွန်တော်အပြင်မှာကျွန်တော်တို့ရောက်အောင်သွားဖို့ဆိုတာအဲ့လိုမျိုးကြီးကအခက်ခဲရှိတော့ဘူးကော်မရှင်ကသိရှိမှာမတူဘူးနားရတဲ့ဘောပေါက်မှာမတူပါဘူးဗျ။တလားဆိုတလားပဲဆိုတော့မျိုးချတော့နည်းနည်းလေးဟိုကြီးပြောမှု ဒီနိုင်မှုတဲ့သဘောတရားမတက်ဝင်ပါဘူးအဲ့ဒါကိုကျွန်တော်တို့မကြည့်ရပါဘူးခင်ဗျအဲ့ဒါပါပဲ
နေဥပဒေပြင်ဆင်တဲ့နေရာမှာအမတ်လောင်းရဲ့အာမခံငွေကိုကျက်၅သိန်းကနေကျက်၃သိန်းပဲပေးသွင်းမှုပြောင်းလဲသတ်မှတ်ခဲ့ပြီးတော့အရင်အာမခံငွေကိုနိုင်ငံတော်ဗန္နာဖြစ်သိမ်းခဲ့ပေမယ့်အခုအခါမှာတော့ရွေးကောက်ပွဲနိုင်တဲ့သူတွေကိုငွေပြန်ထုတ်ပေးမယ်လို့ပြင်ဆင်ထားတဲ့အချက်ကိုတချို့နိုင်ငံရေးပါတီတွေကကြိုးဆိုပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့အခုပြင်ဆင်လိုက်တဲ့နေဥပဒေနဲ့ညွှန်ကြားချက်အတိုင်းဆိုရင်လာမယ့်2014နဲ့2015ရွေးကောက်ပွဲတွေဟာ2010တုန်းကလိုပဲဖြစ်ပြီးတော့လွတ်လပ်ခွင့်သိရှိမှာမဟုတ်ဘူးလို့ဒီမိုကရက်တစ်ပါတီမြန်မာရဲ့ထရီတွေးမှုဒေါက်တာသန်းနုကရှုမြင်ပါတယ်
အဲကျမတို့2010တုန်းကပုံစံမျိုးပါပဲသိတော့လေကွာချမ်းမှုမရှိဘူးလေကွာချမ်းမှုမရှိဘူးဆိုတော့အခုဒါမဲ့ဟိုပြောနေတာကတော့လေလွတ်လပ်ပြီးတကယ်တရားမျှတမယ်လို့ပြောနေတာပဲပြောနေပြီမဲ့ဒီလိုဥပဒေတွေနီးဥပဒေတွေနဲ့ဆိုရင်တော့ကျမတို့ကဒါဟိုတင်းပေါ့နော်ဟိုလွတ်လွတ်လပ်လပ်ဘာကြောင့်လဲဆိုတော့ဒီဟိုနိုင်ငံရေးပါတီတွေအနေနဲ့ဆိုရင်ဟိုတင်းလွတ်လွတ်လပ်လပ်စီယုံခွင့်ရှိရမယ်လေစီယုံခွင့်ရှိရမယ်ဟောပြောခွင့်ရှိရမယ်ပေါ့နော်အဲ CEO ဟောပြောတယ်ဆိုတာကလည်းဟိုအချင်းကတကြီးနဲ့ဘယ်တော့မှစလို့ရမယ်လို့ဘာလို့ဆိုတာဒါလည်းဒီမှာလည်းတိတ်များတယ်အစီအစီကန်းကြီးတတ်မှတ်မှုလည်းတိတ်များတယ်ပေါ့နော်အဲအဲ့လိုရရှိနေပါလေ
2010ရွေးကောက်ပွဲတုန်းကအများဝေဖန်စရာဖြစ်ခဲ့တဲ့မဲဆင်းကိစ္စနဲ့ကြိုတင်မဲကိစ္စတွေကိုလည်းစနစ်တကျဖြစ်အောင်ရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပူးပေါင်းပြီးတော့အဖြေရှာလှုပ်ဆောင်ကြဖို့ကိုလည်းအခုပြင်ဆင်နေတဲ့မှာထည့်သွင်းထားတယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကပြောဆိုထားပါတယ်ပြောင်းလဲရွေးကောက်ပွဲကော်မရှင်ကို2010ရွေးကောက်ပွဲအပြီးပြန်လည်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့2010ရွေးကောက်ပွဲမှာပြည်ခိုင်မျိုးပါတီကမန္တလေးဒေသကြီးတရားဦးမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်ခဲ့မှုတဲ့စေဆွဲလက်ထက်ဗိုလ်ချုပ်ကြီးဟောင်းဦးတေရေကလက်ရှိကော်မရှင်ဥက္ကဋ္ဌဖြစ်ဆောင်ရွက်နေတာလည်းဖြစ်ပါတယ်ခင်ဗျာ
တော်ရရှိမြန်ခင်ဗျာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဟာရှင်းမတူပဲရက်တက်နေတယ်ဒါမှမဟုတ်နောက်ပြန်ရွေးနေတယ်လို့ဝေဖန်သုံးသပ်သူတချို့ရှိနေပါတယ်ဒါနဲ့တစ်ဆက်တည်းမှာပဲတူတက်မှုတွေမရှိလာတဲ့အတွက်ကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကကူညီထောက်ပံ့မှုတွေကိုလည်းရပ်ဆိုင်သင့်တယ်ပြန်လည်စဉ်းစားသင့်တယ်လို့ဆိုနေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသောရရှင်တွေဘယ်လိုသဘောရရပါသလဲအခုလာမယ့်စနေညတရက်လေလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တရားပဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖြစ်ပါပါတယ
်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုကတော့နိုင်ငံတကာသတင်းဆောင်ပါတွေကိုနားဆင်ကြရမှာပါဝါရှင်တန်မြို့တော်မှာအခုပြုလုပ်နေတဲ့အာဖရိကခေါင်းဆောင်များထိပ်သီးညီလာခံရဲ့အဓိကရည်မှန်းချက်တွေထဲမှာအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကုန်သွယ်ရေးအရာမဟာဗျူဟာမြောက်ဆက်ဆံရေးပုံမတိုးမြင့်ဖို့အပြင်ဒေသတွေမှာရှိနေတဲ့လုံခြုံရေးရာကိစ္စတွေကိုပါဖြေရှင်းသွားနိုင်ရေးအတွက်လည်းပါဝင်ပါတယ် VOA အင်ဂျီရောသတင်းတောက်လူးဝစ်ရမီဇရက်စ်ရဲ့သတင်းကိုဦးတန်းလွင်ထွန်းကဆက်လက်တင်ပြပါမယ်
မကြသေးခင်နှစ်တွေအတွင်းအာဖရိကနိုင်ငံတွေနဲ့အမေရိကန်ကလုံခြုံရေးအရဆက်ဆံရေးတိုးမြင့်မှုတွေလုပ်နေတဲ့နေရာမှာမောင်းသူမဲ့ဒုံးလျင်စခန်းတွေတည်ဆောက်မှုကနေအာဖရိကတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးရေးတွေအထိပါဝင်ပါတယ်။အဓိကရည်မှန်းချက်ကတော့အာဖရိကတိုက်မှာရှိနေတဲ့အကြမ်းဖက်အဖွဲ့အစည်းတွေဖြစ်တဲ့နိုင်ဂျီးရီးယားကဘိုကိုဟာရမ်အဖွဲ့လိုမျိုးအရှေ့အာဖရိကကအယ်ရှာဘတ်အဖွဲ့လိုမျိုးအဖွဲ့အစည်းတွေကိုပူးပေါင်းနှိမ်နင်းနိုင်ရေးဖြစ်ပါတယ်။အခုဝါရှင်တန်မှာလုပ်နေတဲ့အမေရိကန်အာဖရိကထိပ်သီးညီလာခံမှာလည်းနှစ်ဖက်ကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုတွေအတွက်အဓိကဖြစ်ပြီးအာဖရိကမှာအမေရိကန်ကုမ္ပဏီတွေကဒေါ်လာသန်းပေါင်း 12,000 လောက်ယင်းနှိမ့်နှံမယ်လို့သမ္မတဥဘာမားကကြေညာခဲ့ပေမဲ့ကြီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်လုံခြုံရေးဟာအရေးကြီးတယ်လို့လည်းပြောကြခဲ့ပါတယ
်။နိုင်ငံကကောင်းကျိုးတည်ဆောက်သူတွေကပိုင်းဆိုင်ပါတယ်။အဖြစ်သမားတွေအတွက်မဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့အနေနဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေကိုပြောနေရတာပါ။ပြဿနာတွေပြစ်ခတ်တွေဖြစ်နေတဲ့နေရာတွေမှာအခြေခံအဆောက်အုံတွေတည်ဆောက်လို့မရနိုင်တယ်လို့ကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုတွေကိုဆွဲဆောင်နိုင်မှာလည်းမဟုတ်ပါဘူ
း။အမေရိကန်ပြည်ထောင်စုရဲ့အာဖရိကတိုက်စစ်ရေးဌာနချုပ်ကို2009ခုနှစ်မှာစတင်တည်ထောင်ခဲ့ပါတယ်။ဒါပေမဲ့လည်းအာဖရိကတိုက်မှာမဟုတ်ဘဲဂျာမနီမှာအခြေစိုက်ပြီးအာဖရိကနိုင်ငံတပ်ဖွဲ့တွေကိုအဝေးကနေပို့ဆောင်ရေးလုပ်ငန်းတွေ၊လေကြောင်းကာကွယ်ရေးနဲ့ထောက်လှမ်းရေးသတင်းဖလှယ်ရေးစတာတွေအတွက်အကူအညီတွေပေးနေတာပါ။ဒီလုပ်ငန်းတွေကိုပိုပြီးတိုးမြှင့်ဖို့လိုနေပြီလို့ American Enterprise Institute ကစီးရေးလေလာသုံးသပ်သူ Michael Rubin ကပြောပါတယ်။
Certainly the small footprint strategy.
So when I look near out the new view hari ha le a look phit kha ba de. Da ba me le aku lo lo se ma so yin tayou nai ngan ga Africa tai ma kong do ye lou ni da ri ha ta nit ko dollar tan paw 20 lakh shi ni bi. အမေရိကန်ကတော့ဒီတွဲတောင်မရှိတာကိုသတိပြုရပါလိမ့်မယ်အမေရိကန်ကလုပ်ငန်းတွေကိုတွန်းမြင့်လာတာနဲ့အမျှအာဖရိကနိုင်ငံတွေဘက်ကလည်းအမေရိကန်ကိုပိုပြီးအကူလာပါလိမ့်မယ်တန်တမာရေးတွေမကပဲစီးပွားရေးဆေးရေးကိစ္စတွေကိုပါဆွေးနွေးတာပါအ
ာဖရိကပြည်သူတွေကိုစင်းရဲမွဲတေမှုတွေကနေလွတ်မြောက်အောင်လုပ်ဖို့နဲ့အာဖရိကရဲ့အရေးပါမှုတွေကိုအမေရိကန်အစိုးရအစဉ်ဆက်ကပြောနေကြတာဆယ်စုနှစ်နဲ့ချီကြားခဲ့ပါပြီအခုဆိုလို့ရှိရင်အာဖရိက6နိုင်ငံဟာကမ္ဘာပေါ်မှာအလျင်အမြန်တိုးတက်လာနေတဲ့ဆယ်နိုင်ငံစီးရင်ထဲမှာပါဝင်နေပါပြီ။အဲဒီတော့ဒီဒေတာကြီးနဲ့ပို့ပြီးလက်တွဲလှုပ်ဆောင်ဖို့အရေးအမေရိကန်ကအလေးနဲ့ထားနေပါတယ်ဆိုတာကိုသမ္မတဥဘာမကပြသနိုင်ဖို့လည်းမျှော်လင့်နေတာဖြစ်ပါတယ်ခင်ဗျာ
။ဦးတန်းလွင်ထွန်းပြောပြသွားတာပါ။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါနောက်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဥရောပအာကာသအေဂျင်စီကဆေးလွတ်ထားတဲ့အာကာသယာဉ်ဟာကမ္ဘာမြေကနေမိုင်တန်းပေါင်းများစွာကွာဝေးတဲ့ကျယ်တကွန်တစ်ခုစီကိုဒီကနေ့ပဲရောက်သွားပါပြီ။သိပ္ပံပညာရှင်တွေကတော့ဆယ်နှစ်ကြာခီးစဉ်ကနေနေဆက်ကြဝလာစနစ်နဲ့ကျယ်တကွန်တွေဘလို့ဖြစ်ပေါ်လာတယ်လဲဆိုတာကိုနားလည်သဘောပေါက်လာလိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။ဒီအကြောင်း AP သတင်းဆောင်ပါကိုကိုအောင်လွင်ကပြောပြပေးမှာဖြစ်ပါတယ
်။ဥရောပအာကာသအေဂျင်စီရဲ့နေအောင်ကြီးစွမ်းရင်သုံးရိုဇက်တာအာကာသယာဉ်ဟာအာကာသဟင်းလင်းပြင်မှာ32လကြာခီးစံခဲ့ပြီးချိန်မှာတော့နောက်ဆုံးအဆင့်ဖြစ်ကျယ်တကွန်တစ်ခုစီကိုချဉ်းကပ်နေပါပြီ 67P ချွေမိုဂျရာစမန်ကိုလို့အမည်ပေးထားတဲ့ကျယ်တကွန်အနည်းကိုတော့ဒီကနေ့ပဲရောက်ရှိသွားခဲ့ပါတယ်ကျယ်တကွန်ရဲ့နောက်ဆုံးတပ်ပုံတွေကိုတော့မိုင်ပေါင်း 8,500 လောက်အကွာကိုရောက်နေချင်းဇူလိုင်လထဲမှာပဲအာကာသယာဉ်ကရိုက်ကူးမှတ်တမ်းတင်နိုင်ခဲ့တာပါရိုဇက်တာအာကာသယာဉ်ကိုတိစောက်ခဲ့တဲ့ Airbus Defence and Space ရဲ့ Manager တူဖြစ်သူ Ralph Cordy ကတော့စက်ကြောလာရဲ့လွှတ်ဝဲချက်တွေကိုဖော်ထုတ်နိုင်မှုကျယ်တကွန်ရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့ပြောပါတယ်
Comets are very primitive bodies in our solar system. They can perhaps tell us a lot about the formation of our solar system.
နေဆက်ကြဝဠာစနစ်မှာကျယ်တကွန်တွေကအင်မတန်တက်တန်းရင်းကြပါတယ်။ဒါကြောင့်လည်းနေဆက်ကြဝဠာဖြစ်ပေါ်လာဖို့နဲ့ပတ်သက်လို့အချက်အလက်တွေအများကြီးဒီကောင်သိလာရမှာပါ။အထူးသဖြင့်ရေလိုရေးကြီးတဲ့အပိုင်းမျိုးပါ။ဒီကနေ့ကဘာကြီးမှာရေတွေအများအများရှိတယ်ဆိုတာသိကြပြီမဲ့ဘယ်ကလာတယ်လဲဆိုတာကိုတော့မသိကြပါဘူး။ဒီနေရာမှာကျယ်တကွန်တွေနဲ့အများကြီးပတ်သက်နေနိုင်ပါတယ်။
2004ခုနှစ်ကလွတ်တင်ခဲ့တဲ့ရိုဇက်တာအာကာသယာဉ်ဟာမိုင်တန်ပေါင်း 4,000 လောက်ခီးအတွင်းတွေ့ခဲ့ရတဲ့ Stein နဲ့ Lutetia လို့အမည်ပေးထားတဲ့ဥက္ကာခဲနှစ်ခုကိုလည်းမှတ်တမ်းတင်ခဲ့တာပါခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့2016ခုနှစ်မှာကမ္ဘာပေါ်ကလေဆီးကြောင်းတွေကိုသုံးဖက်မြင်ပုံရိပ်တွေနဲ့တိုက်တာမှလည်းဖြစ်ပါတယ
် It's been gathering speed and changing its orbit through a series of maneuvers 3 times past the earth
အချိန်တစ်စားစားပူရလာတဲ့အာကာသယာဉ်ဟာဂျူရီကိုလည်းလမ်းကြောင်းမျိုးမျိုးနဲ့လှည့်ပတ်ခဲ့တာပါကဘာသုံးကြိမ်အင်္ဂါကြိုကိုဒီကြိမ်ဖြတ်ပြီးအခုနောက်ဆုံးကျဲတကွန်ကိုအမိလိုက်နေပါလေ။ဆယ်နှစ်လောက်တော့အချိန်ယူခဲ့ရတာပါ။ခီးစဉ်တစ်ချောင်းမှာတော့စိတ်ဝင်စားစရာတွေတော်တော်များများလေးတွေ့ခဲ့ရပါလေ
။နေရပြင်းထန်လာတဲ့အပူချိန်အာကာသတွေကအိတ်ခဲလာတဲ့ရာသီဥတုဓာတ်တွေကိုခဏနေရှိအောင်အာကာသယာဉ်ကိုတိဆောက်ရတာကတော့မလွယ်လာပါဘူး။အာကာသယာဉ်ကိုပုံစံထုတ်တိဆောက်ရမှာပါဝင်ခဲ့သူတူဖြစ်တဲ့ Airbus Defence and Space က Engineer Simon Barraclough ကတော့အပူချိန်ကွာခြားချက်ကြီးမားလွန်းတာကိုခံနိုင်မှုစဉ်းစားဖန်တီးရတာကခက်ခဲဆုံးလို့ဆိုပါတယ
် There's a very wide range and also there's a lot of equipment so when we're close to the sun a lot of things are on
ကွာခြားချက်ကကြီးမားလွန်ပြီးတက်ဆင်ထားရတဲ့ပစ္စည်းတွေကလည်းများပါတယ်နေနဲ့နီးလာတဲ့အခါမျိုးမှာခလုတ်တွေကိုဖွင့်နေနဲ့တော်တော်ဝေးလာပြီဆိုတာနဲ့ခလုတ်တွေကိုပိတ်လို့ရပါတယ်ဒီလိုကွာဟချက်ကြီးမားလွန်တာကိုရင်ဆိုင်နိုင်ဖို့အာကာသယာဉ်ကိုဒီဇိုင်းဆွဲထားရပါတယ်
ကျေကွန်ကိုရောက်တဲ့အချိန်မှာတော့6မိုင်ကွာလောက်ကနေမြေပြင်တိုင်းတာမှုတွေမြေဆွဲအားရာသီဥတုစတာတွေကို2လကြာတိုင်းတာအောင်မှာပါစစ်စစ်တိုင်းတာမှုတွေကရရှိလာတဲ့အချက်လက်တွေကိုသိပ္ပံပညာရှင်တွေလေ့လာပြီးနောက်မှာတော့စဉ်သက်နိုင်မဲ့နေရာကိုရွေးချယ်ပြီးဖီလေးလို့အမည်ပေးထားတဲ့ဂျိုးစင်းရင်ကိုစေလွတ်မှာဖြစ်ပါတယ် Airbus Defence and Space ကသိပ္ပံပညာရှင် Ralph Cordy ကတော့ပထမဆုံးအချိန်ကျေကွန်ပေါ်စဉ်သက်နိုင်မဲ့သမိုင်းဝင်ခီးစဉ်ကနေအာကာသရဲ့နည်းနည်းမှုတွေကိုမကြာခင်သိရတော့မယ်လို့ပြောပါတယ်
It's about going to a place which, you know, has the key to unlock secrets of the solar system.
ဒီစကြဝဠာစနစ်ရဲ့ရှိုးဝဲချက်တွေကိုဖော်ထုတ်နိုင်မဲ့တော့ကျနေရာတစ်ခုကိုရောက်တော့မှာပါ။အစီအစဉ်စကလေးကသိပ္ပံပညာရှင်တိုင်းဝင်းကစောင့်စားနေတာ10နှစ်တောင်ရှိပါပြီ။မကြာခင်တော့သိရတော့မှာပါ
။နိုဝင်ဘာလမှာကျယ်ကွန်ပေါ်ဆေးလွတ်ဖို့စီစဉ်ထားတဲ့ဖီလစ်ဂျိုစင်းရင်ကတော့ရေခဲတွေမြင်းနမူနာတွေကိုတိုက်တာစစ်ဆင်မှုတွေလှုပ်ဆောင်အောင်မှာပါ။ဒီနောက်မှာလည်းကျယ်ကွန်ပြန်တမ်းရခီးကိုအနီးကပ်လိုက်ပါပြီးနေရဲ့အနီးနားကိုချင်းကချင်းမှာအပူရှင်ကိုဘလို့တုံ့ပြန်မလဲဆိုတာကိုလည်းစောင့်ကြည့်သွားအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်ဦးပြောပြပေးသွားတာပါ VOA American အတိုင်းရဲ့ဗုဒ္ဓဘုနေ့ညပိုင်းစီစဉ်တွေကို9:00နာရီအထိလိုင်းဒိုမီတာ24 25 32တို့ကနေအတန်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့တယ်ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလို့တယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များခင်ဗျာတောတာရှင်တို့အခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗိုလ်တူးနေညပိုင်းစီစဉ်တွေပါလိုင်းဒိုမီတာ25 32 51တို့ကနေထုတ်လွှင့်ပေးနေတာပါမကြခင်မှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ဆွေးနွေးခန်းမှာ
မီဒီယာဥတွေကအခုဆိုလို့ရှိရင်လွတ်တော်မှာလည်းအတီးပြုပြီးတော့ new ဥတွေလည်းပြီးဆုံးသွားပြီဖြစ်တဲ့အတွက်ကျွန်တော်တို့စာတင်စင်းကောင်စီရဲ့ဤကတာဝန်ကတော့ပြီးဆုံးပြီလို့ပြောလို့ရပါ
ဥသောတက်ထွေပြောသွားတာပါဒီမတိုင်ခင်တော့မြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးတင်ပြပေးပါမှာဒီသတင်းတစ်ပတ်မှာတော့မြန်မာနိုင်ငံကိုပထမဆုံးအချိန်လာရောက်ဖျော်ဖြေတဲ့ Korea K-pop အဖွဲ့21ကြောင့်လူငယ်တွေအကြားလှုပ်လှုပ်ရှားရှားဖြစ်ခဲ့တဲ့သတင်းပြန်ကြားရေးဝန်ကြီးအပြောင်းအလဲကမြန်မာမီဒီယာလောကကိုဘလောက်တက်ရောက်မှုရှိနိုင်တယ်လဲမြန်မာသတင်းသမားတွေရဲ့အမြင်ဒါအပြင် Oridu Phone Syncat တွေစတင်ရောင်းချလိုက်တဲ့အတွက်ဘလောက်ထိတနိုင်ငံလုံးမှာလှုပ်ခတ်မှုရှိသွားတယ်လဲအစရှိတဲ့အကြောင်းတွေကိုတင်ပြထားပါဗျ။မတ်အိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါဗျ။
မာလူရီကျမအခုတလော K-pop လို့ခေါ်တဲ့ကိုရီးယားအစိုးရအဖွဲ့တွေဟာရေပန်းစားလူကြိုက်များနေကြပါတယ်။ဆယ်ကျော်သက်တည်းကျမငယ်ရွယ်တဲ့ကိုရီးယားအစိုးရအမျိုးသားအမျိုးသမီးလေးတွေပါဝင်ဖွဲ့စည်းထားတဲ့ K-pop အဖွဲ့တွေရဲ့အမှတ်တရလက်ဆောင်ပစ္စည်းတွေအထိမ်းအမှတ်တစိုက်တွေလက်ဆောင် fancy ပစ္စည်းရောင်းတဲ့စတိုးဆိုင်တွေမှာရေပန်းစားပြီးတော့လူကြိုက်များဝယ်ယူမှုတွေရှိနေကြပါတယ်။ဒီလိုအချိန်မှာကိုရီးယား K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့2NE1 လို့အမည်ပေးထားတဲ့အမျိုးသမီးအစိုးရတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကမြန်မာပြည်ကိုပထမဦးဆုံးချိန်ဒီလာထဲမှာလာပြီးတော့ဖျော်ဖြေခဲ့ကြပါတယ်။အဲ့ဒီဖွဲ့နဲ့ပတ်သက်ပြီးတော့လူငယ်ပြည်သက်တွေကြားအားပေးမှုကတော့လူဦးရေ1000နီးနီးတက်ရောက်ခဲ့တယ်လို့သတင်းတွေမှာဖော်ပြခဲ့ကြပါတယ်။ဒီပွဲကိုစစ်ဝင်စားတဲ့အထူးတန်း VIP လက်မှတ်ရသူတွေကပြန်ရောက်စားတဲ့ဈေးနှုန်းကကျပ်6000အထိရှိတယ်လို့ဆိုတာပါပဲ။တာမန်လူတွေအတွက်တော့2000ကနေ3000ခွဲအထိပေါက်ဈေးရှိတဲ့လက်မှတ်တွေရောင်းချပေးခဲ့တယ်လို့သိရပါတယ်။ဒီဖျော်ဖြေပွဲသတင်းဟာလူငယ်ပြည်သက်ကြမှာအတော်ကိုလှုပ်ခတ်ခဲ့တဲ့အကြောင်းရပါ။နောက်ထပ်လှုပ်ခတ်ခဲ့တဲ့သတင်းတစ်ခုကတော့မြန်မာနိုင်ငံမှာပထမဦးဆုံးအပြည့်အဝပုဂ္ဂလိကပိုင်ဆက်သွယ်ရေးလုပ်ငန်းဖြစ်တဲ့ Oridu Company ကမိုဘိုင်းဖုန်းစင်ကတ်တွေစတင်ရောင်းချတဲ့သတင်းပဲဖြစ်ပါတယ်။ပြည်သူတွေကအလူရဲ့ဝယ်ယူမှုတွေရှိခဲ့ပြီး1500တန်းစင်ကတ်ဟာ1000ခွဲ2000အထိဈေးတွေဖြစ်သွားခဲ့တဲ့နေရာတွေရှိခဲ့ပါတယ်။တချို့နေရာတွေမှာအဲ့ဒီထက်ဈေးပိုများတယ်လို့ Oridu Phone ဝယ်ယူသူတချို့ကလူမှုကွန်ရက် Facebook တွေမှာရေးသားခဲ့ကြပါတယ်။တချို့ဆိုင်တွေမှာတော့ Phone Handset ဝယ်မယ်ဆိုရင် SIM card အလကားပေးမယ်ဆိုပြီးတော့ရောင်းချတာတွေလည်းရှိပါတယ်။ Oridu SIM card နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲမှာတက်ရောက်သတင်းယူခဲ့တဲ့သတင်းလောက်တချို့ကို Sony အမျိုးအစား Handset တွေလက်ဆောင်ပေးခဲ့တဲ့အတွက်သတင်းသမားတွေစောင့်ထင်းကြရမယ်ကျင့်ဝတ်ပိုင်ဆိုင်ရာနဲ့ပတ်သက်ပြီးတော့ပြောဆိုစရာတွေဖြစ်ခဲ့ပါတယ်။သတင်းသမားအချင်းချင်းအွန်လိုင်းပေါ်မှာရောမီဒီယာတွေပေါ်မှာရေးသားဝေဖန်မှုတွေရှိခဲ့တဲ့အတွက်ဒီတစ်ပတ်မှာမြန်မာသတင်းလောကမှာပြောဆိုဆွေးနွေးစရာအကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်။သတင်းတောက်တွေမှာလစာဝငွေနှဲပါတာကြောင့်စီးပွားရေးသမားတွေကတစိုးလက်ဆောင်ဖြစ်ပေးလာကြတဲ့အခါမျိုးမှာမလွဲရှောင်နိုင်ကြတော့ဘူးဆိုတဲ့အမြင်တွေနဲ့ပြောဆိုခဲ့ကြတာကိုမြန်မာသတင်းပညာသင်တန်းကျောင်းဖြစ်တဲ့မြန်မာ Journalism Institute ကသင်တန်းတာဝန်ခံဒါရိုက်တာဦးစိန်ဝင်းကအခုလိုသုံးသပ်ပါတယ်
။နံပါတ်1တစ်ချက်ကျွန်တော်သေချာထောက်ပြနိုင်တာဗမာသတင်းစာဆရာတွေမြန်မာသတင်းစာဆရာတွေကဇာတိတာဖောက်ပြန်မှုအစိုးလှကြီးတယ်မဟုတ်ဘူး။ဥပမာပြရှင်ပြီးပြောကြရတယ်ကျွန်တော်တို့ကမ်ဘောဒီးယားမှာဆိုရင် envelope journalism သူကစာရိုက်ထဲမှာသတင်းစာဆရာတွေကိုပတ်စံပေးပြီးတော့ကိုလိုချင်တဲ့ဟာရေးခိုင်းတာအဲ့ဒါတွေကလည်းသိပ်ဖြစ်တယ်ဟဲ့နော်ဒါပေမဲ့မြန်မာပြည်မှာအဲ့လောက်မတွေ့ရဘူးရှိတော့ရှိတာပေါ့လေအ ਨੇ ချင်းပေါ့ကျွန်တော်အဲ့ဒီဟာအတွက်ကိုအရမ်းပဲဂုဏ်ယူတယ်အဲ့တော့ကျွန်တော်တို့ဆက်ပြီးစူးစမ်းလို့ရတာသတင်းစာဆရာတွေလာစာနေတာတခုတော့ရှိတယ်မြန်မာပြည်မှာတော့မဟုတ်ဘူးတကဘာလုံးမှာခင်ဗျ ဒါချုပ်ပြီးတော့နိုင်ရှင်ပြီးပြောကြစမ်းဆိုရင်เนาะသူနိုင်ငံသူအလျောက်ဒါပေမဲ့ဒါကဘာလဲဆိုတော့ကိုယ့်ရဲ့အသက်မွေးဝမ်းကြောင်းတည်တဲ့ဟိုစာဝတ်နေရေးအတွက်တွေမကဘူးအများအတွက်လုတ်တယ်ဆိုတဲ့ဟာပါတယ်ဂုံတိတ်ခါပါတယ်เนาะသူပြောရရင်တော့ added value တွေရှိတာပေါ့ဗျာအဲ့တော့ဇာနယ်စင်သမားတွေကကျင်းဝတ်သီလကိုကျင်းဝတ်ကိုဆောင်တင်းခြင်းအပြင်လူမှုအဖွဲ့အစည်းရဲ့ဖွံ့ဖြိုးမှုကိုဟိုပံ့ပိုးပေးရကြတယ်တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုပါပံ့ပိုးပေးရကြတယ
်နောက်ထပ်ဒီတစ်ပတ်မှာလူပြောအများဆုံးဖြစ်ခဲ့တဲ့သတင်းကတော့ပြန်ကြားရေးဝန်ကြီးအပြောင်းလဲပဲဖြစ်ပါတယ်မြန်မာနိုင်ငံမှာမီဒီယာဖိနှိပ်မှုတွေရှိနေတယ်ဆိုပြီးတော့နိုင်ငံတကာကဝေဖန်ခံရတဲ့အချိန်မှာပြန်ကြားရေးဝန်ကြီးဦးအောင်ကြည်ကိုအနာပေးလိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့အတွက်သူနေရာမှာဘယ်သူများရောက်လာမလဲဆိုတာကိုသတင်းမီဒီယာသမားတွေသတင်းလောကသားတွေစိတ်ဝင်စားခဲ့ကြပါတယ်အခုဝင်းကြီးအစ်စ်ဖြစ်ခန့်လိုက်တဲ့အရင်ကပြန်ကြားရေးဒုတိယဝင်းကြီးဦးရဲထွတ်ကတော့သတင်းမီဒီယာသမားတွေနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာမိတ်ဆွေဖြစ်နေသူတူဖြစ်တဲ့အပြင်တမရရဲ့ပြောရေးဆိုခွင့်ရှိသူတာဝန်ယူခဲ့တာကြောင့်မီဒီယာလောကနဲ့ထိတွေ့ဆက်ဆံမှုများခဲ့သူပါဒါကြောင့်သူ့အနေနဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကိုအကောင့်ထဲဖော်ဖို့ဆက်ပြီးတော့ဆောင်ရွက်ဖွယ်ရှိတယ်လို့သတင်းမီဒီယာသမားတွေကယူဆကြပါတယ်။ပြန်ကြားရေးဝန်ကြီးနဲ့ပတ်သက်လို့မြန်မာ Freedom Daily က Editorial Manager ဦးတီဟာစောကအခုလိုပြောပြပါဗျ
။သူတို့ဒီ General Policy ကပြောင်းမယ်လို့မထင်ဘူး။ဘာလို့လဲဆိုတော့ရှင်အခု Media Changes ဆိုတော့ Media Reformation တွေမတန်ကန်နေရသူတို့ plan ချပြီးသား။ဘယ်စတက်ဘယ်စမှာဘာလုပ်မလဲဆိုတာပလန်ချပြီးသားအဲ့တော့အဲ့ဒီပလန်တွေကိုပြောင်းလို့ဥမာဆိုတော့ဥပဒေနေရာချင်းဥပဒေတို့၅ခုလုပ်ဖို့အစီအစဉ်ရှိတယ်သူစာရင်းစင်းကောင်ဆရာကြီးတဲ့သတင်းမီဒီယာဥပဒေသက်ဒီပြန်ကြားရပါရေးဖို့အတွက်ပထမဆုံးကဒီပုံလိပ်ထုတ်ရေးလုပ်ငန်းဥပဒေဒုတိယက public service media law တတိယက broadcast law now library law now သူတို့စဉ်းစားထားတယ်သူတို့စဉ်းစားထားတယ်ဟို movie နဲ့ film ပေါ့အဲ့ဒီအရာတွေကအဲ့ဒါတွေကိုရေးဖို့စဉ်းစားထားပြီးသားကိုမရွေးနေပါမှာမဟုတ်ဆက်ပြီးရေးမှာပဲဒါပေမဲ့လူပုဂ္ဂိုလ်တဦးချင်းလောလက်စတိုင်ရတော့လုပ်ငန်းလောလက်စတိုင်ကြီးဟိုမီဒီယာနဲ့ဆက်ဆံတဲ့ style ကြီးရတော့ကွာချင်ရောကွာမယ်အဲ major policy တော့ပြောင်းမလို့မထင်ဘူးဦးရဲထွန်းနဲ့ကြည့်မယ်ဆိုတော့ तू ကငကိုတဲ့ကွာဟို Facebook ပဲဆက်လက်ပြောကြတယ် Facebook လည်း तू ကအများများသုံးတယ်နောက် तू နဲ့ဟိုမေးခွန်းမေးတာဖြစ်ရတယ် तू spokesman လုပ်ခဲ့တာကြောင့်မလို့မီဒီယာနဲ့ဟို channel ဖွင့်တဲ့နေရာမှာတော့ပို့ပြီးတော့များလာမယ်လို့ထင်တယ
်ဦးတီဟာဆိုပြောပြသွားတာဖြစ်ပါတယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတခြားဦးစားပေးဖော်ပြနေခဲ့တဲ့အကြောင်းအရာကတော့ PR စနစ်လို့ခေါ်တဲ့ရွေးကောက်ပွဲမှာအချိုးကျကိုစားပြုစနစ်ကျင့်သုံးရေးကိစ္စနဲ့ပတ်သက်ပြီးတော့ဆန့်ကျင်ကန့်ကွက်တဲ့အမြင်အနေနဲ့ရေးသားထားချက်တွေဖြစ်တဲ့အကြောင်းတင်ပြရင်းညီကုန်းထုတ်လိုက်ပါစေ
။မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုကတော့သောဒရှင်တို့စောင့်မျှော်နေကြတဲ့ဦးကျော်စန်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။နိုင်ငံတော်တမန်တော်ဦးသိန်းစိန်ဟာမြန်မာစာနယ်ဇင်းကောင်စီကတင်ပြတဲ့အခက်ခဲတွေပေါ်နားလည်မှုပြသခဲ့တယ်လို့ဆိုပါတယ်။ဒီတော့မြန်မာမီဒီယာလောကလွတ်လပ်မှုပုံမရရှိရေးတိုးတက်ထွန်းကားရေးတို့အတွက်ဘလောက်အထိအကျိုးသက်ရောက်မှုရှိလာနိုင်တယ်လဲဆိုတာကိုမြန်မာစာနယ်ဇင်းကောင်စီဝင်ဦးဇော်သက်ထွေးနဲ့ဆွေးနွေးသုံးသပ်ထားပါတယ်။
ဦးဇော်သက်ထွေးခင်ဗျာမြန်မာနိုင်ငံမီဒီယာသမားတွေကိုကိုစားပြုတဲ့မြန်မာစာနယ်ဇင်းကောင်စီဝင်တွေဟာမကြသေးခင်ရပိုင်းအတွင်းမှာပဲနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့သိရပါတယ်။ဒီလိုတွေ့ဆုံမှုကတော့ပထမအဦးဆုံးအချိန်လို့ပြောနိုင်ပါလားခင်ဗျာ
။မဟုတ်ပါဘူးကျွန်တော်တို့2013ခုနှစ်စက်တင်ဘာလကကျွန်တော်တို့ပထမအဦးဆုံးအချိန်တွေ့ခဲ့ပြီးသားဖြစ်ပါတယ်။အခုဒုတိယအချိန်မှာတွေ့ဆုံမှုလို့ပြောရင်ရပါတယ
်။ဟုတ်ကဲ့ပထမအဦးဆုံးအချိန်တွေ့ဆုံမှုတုန်းကဘယ်လိုသဘောတူညီမှုတွေရခဲ့သလဲနည်းနည်းလေးပြန်ပြောပါလားခင်ဗျာ။
ပြမအိုးဆုံးအချိန်တွေ့ဆုံစဉ်ကတော့သမရဖွဲ့ပေးတဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီနဲ့သမရနဲ့စတင်ပြီးတော့တွေ့ဆုံမိတ်ဆက်ပြီးတော့စာနယ်ဇင်းကောင်စီရဲ့အဓိကတာဝန်ဝတ္တရားတွေကိုရှင်းပြတာပါအဲဒါကတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အဓိကလုပ်ငန်းတာဝန်ကဒီရသမားတွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့နဲ့ freedom of expression ကို promotion လုပ်ဖို့အတွက်ကိုကျွန်တော်တို့အနေနဲ့အဓိကကျွန်တော်တို့ပါဝင်တဲ့မီဒီယာဥပဒေကြီးဆွဲတာစာနယ်ဇင်းကောင်စီရဲ့အဓိကလုပ်ငန်းတာဝန်ဖြစ်ကြောင်းကိုသမရကိုရှင်းပြခဲ့ပါတယ်အဲ့တော့အဲ့ဒီမီဒီယာဥတွေကဟုတ်သလိုရှိရင်လွတ်တော်မှာလည်းအပြီးပြုပြီးတော့ new တွေလည်းပြီးဆုံးသွားပြီဖြစ်တဲ့အတွက်ကျွန်တော်တို့စာနယ်ဇင်းကောင်စီရဲ့အဓိကတာဝန်ကတော့ပြီးဆုံးပြီလို့ပြောလို့ရပါတယ်အခုဒီချိန်တွေ့ဆုံမှုကတော့လက်ရှိမီဒီယာနယ်ပယ်ကတည်င်းယူတဲ့သူတွေကိုမေးမြန်းစစ်ဆေးတာတွေတရားစွဲတာတွေထောင်ချတာတွေညှားပြလာတဲ့အတွက်ဒီမီဒီယာလောကရဲ့အခြေအနေနဲ့လက်ရှိအုပ်ချုပ်ရေးပိုင်းနဲ့ကြားထဲမှာနားလည်မှုလွဲမမှုတွေကိုဘယ်လိုဖြေလျှော့မလဲဆိုတာကိုကြည့်ရွယ်ပြီးတော့တွေ့ဆုံခဲ့ခြင်းဖြစ်ပါတယ်
သူတို့ဒီလိုတွစ်ဆုံမှုဖြစ်လာဖို့အတွက်သမ္မတဘက်ကစတင်ဆောင်ရွက်လာလားစာနယ်ဇင်းကောင်စီကစတင်ပြီးတော့တောင်းဆိုလာလားခင်ဗျာ
ကျွန်တော်တို့အပြည့်ပေးကိုတာဝန်ရှိတယ်လို့ယူဆပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့သမ္မတနဲ့တွေ့ဆိုလို့ကြောင်းဒါရေးသားအပြည့်ပေးကိုမှကျွန်တော်တို့အခုတွေ့ဆုံမှုဖြစ်ပေါ်လာတာဖြစ်ပါတယ်။ဒီနိုင်ငံမှာတော့သမ္မတကတစ်နှစ်တစ်ခါစတင်နောက်တွင်နဲ့ တွေ့ဆုံပြီးတော့ညစာစာပွဲလုပ်တယ်ဆိုရင်မှာပြောပွဲရှင်တွေလုပ်ပြီးတော့အများရန်ရင်းနှီးတွေ့ဆုံနေရှိပါတယ်မြန်မာနိုင်ငံမှာတော့ဒီမှာတုံတောင်းကြုံရဲတွေ့ရတယ်လို့ပြောမှာပေါ့လေဒါပေမဲ့အခုလို့တွေ့ဆုံခွင့်ရတဲ့အတွက်မြန်မာနိုင်ငံစာနယ်ဇင်းလောကအတွက်အလားအလာခေါင်းတွေများတိုးတက်လာသလားရှိလာသလားဆိုတာကိုကျွန်တော်သိချင်လို့ဒီနေ့အစီအစဉ်ကိုလုပ်တာဖြစ်ပါတယ်ဆိုတော့လောလောဆယ်တွေ့ဆု
ကျွန်တော်တို့ကတော့နံပါတ်1ကတော့ဒီသမိုင်းနဲ့တွေ့တဲ့အခါမှာကျွန်တော်တို့မီဒီယာသမားတွေကိုဖန်ဆီးနှိပ်ကွပ်မှုများတယ်ဆိုတဲ့အချက်အလက်တစ်ခုတည်းတင်ပြတာမဟုတ်ပါဘူးလက်ရှိမီဒီယာလောကဟာဒီလွတ်လပ်စွာစာပေရေးသားခွင့်ကိုရရှိတာနှစ်နှစ်တာကာလမှာပဲရှိသေးတဲ့ရင်းချက်မှုအားနည်းတာရှိပါတယ်နောက်တစ်ခုကကျင့်ဝတ်နဲ့ပတ်သက်ပြီးအားနည်းတာရှိပါတယ်ဒီအခြေအနေကိုနိုင်ငံတော်ဆိုးရအနေနဲ့နားလည်ဖို့လိုအပ်ကြောင်းနဲ့သမရကိုရှင်းပြခဲ့ပါတယ
်ဆိုတော့တရားဥပဒေကဏ္ဍကိုသူကတရားစီရင်ရေးကဏ္ဍကိုသူကလွှမ်းမိုးလိုတဲ့ဆန္ဒမရှိဘူးဒါပေမဲ့လည်းသူလုပ်နိုင်တဲ့အပိုင်းကလုပ်ပေးမယ်ဆိုတာတော့ဟုတ်ပြီဒါပေမဲ့ဥပမာအဖြစ်သတင်းရယူရေးခက်တဲ့ကိစ္စတို့နောက်ပြီးတော့တခြားဝန်ကြီးဌာနတွေကိုလည်းမီဒီယာကိုလေးလေးစားစားဆက်ဆံဖို့ဘာညာပြောတဲ့ကိစ္စတွေနဲ့ပတ်သက်လို့ရောသမရရဲ့ဩဇာအာဏာသက်ရောက်မှုဘယ်လောက်ရှိမယ်ထင်ပါတယ်ခင်ဗျာ
ကျွန်တော်တို့ပထမဆုံးတွေ့တုန်းကလည်းဒီလိုမျိုးတင်ပြခဲ့တာရှိပါတယ်သမရကလည်းသက်ဆိုင်ရာဝန်ကြီးဌာနတွေကကျွန်တော်တို့ဒီ contact person တွေထားပြီးတော့မှမီဒီယာသမားတွေကိုသတင်းပေးဖို့လိုအပ်တယ်ဆိုတာကိုလည်းညွှန်ကြားခဲ့ကြတာပါဒါပေမဲ့ဒီအချိန်နေရာအခုတစ်နှစ်နီးပါးကြာတဲ့အထိအောက်ခြေမှာတော့ကြောင်းလဲမှုပြုပြင်မှုအစုံတရာမရှိခဲ့ပါဘူးဒါကြောင့်သမရကကျွန်တော်နဲ့အတူဆွေးနွေးပွဲကိုတက်တဲ့ဝန်ကြီးတချို့ကတော့သတင်းတွေကိုကျွန်တော်တို့အချိန်နဲ့တပြေးညီထုတ်ပြန်ပေးဖို့အတွက် mechanism အစ်စ်တစ်ခုကိုတည်ဆောက်ဖို့လိုတယ်ဒါကိုအမြန်ဆုံးအကောင့်တွေပေါ်ဖို့လိုတယ်ဆိုတော့သူ့ရဲ့ cabinet ဝန်ကြီးတွေကိုအမိန့်ပေးခဲ့ပါတယ
်အချိန်နဲ့မှာပဲအစိုးရကထုတ်ဝေနေတဲ့ပြန်ကြားရေးဝန်ကြီးဌာနထုတ်ဝေနေတဲ့နိုင်ငံပိုင်းသတင်းစာတွေအဲ့ဒီသတင်းစာတွေကြတော့သတင်းတွေဥရထူရအဲ့ဒါနဲ့ပတ်သက်ပြီးတော့ဖြိုစင်ကပြန်ကြားရေးဒုတိယဝန်ကြီးဦးရထပြောတာကတော့သူတို့အစိုးရဌာနကလုပ်နေရဆိုတော့သူတို့ကပို့ပြီးတော့လုပ်နိုင်တယ်တခြားဝန်ကြီးတွေလည်းသူတို့အလားတူပဲသတင်းထုတ်ပြန်ပေးဖို့တိုက်တွန်းနေပါတယ်ဆိုတာသူကပြောခဲ့ပါတယ်ဆိုတော့ဒီတစ်ချိန်မှာကအထူးသဖြင့်အဲ့ဒီနိုင်ငံပိုင်းသတင်းစာတွေနဲ့စာရင်ဌာနဆိုင်ရာသတင်းတွေမှာသူတို့နဲ့တန်းတူရနိုင်မယ်အလားအလာကရှိပါရဲ့လားရှိကို
အခုချိန်ဒီတော့ဒါထင်ထင်ရှားရှားကျွန်တော်တို့ခံမှန်းလို့မရသေးပါဘူးအထူးသဖြင့်ဝန်ကြီးဌာနရဲ့ကျွန်တော်တို့အရာရှိအဆင့်အနဲ့စပြီးတော့အောက်ခြေထီးကမီဒီယာတွေကိုကျွန်တော်တို့စိုးရုံကြောက်လန့်နေပြီးတော့မလိုလားသူတွေဖြစ်တော့သူတို့အနေနဲ့ယူဆတော့မှာပဲအဲစတိတ်မီဒီယာတွေကိုတော့သူတို့သတင်းပေးတယ်ဆိုတာသူတို့ရဲ့ကောင်းမွန်တဲ့ဆောင်ရွက်ချက်တွေကိုသာအမြဲတမ်းဖော်ပြနေတဲ့သတင်းစာဖြစ်တယ်သူတို့ကတုံ့ပြန်မှုရှိပါတယ်သူတို့ကအဲ့ဘက်သူတို့ကဒီလိုမျိုးသတင်းတွေကိုတော့ကျွန်တော်တို့အစိုးရပဲမီဒီယာတွေကိုကျွန်တော်တို့ပေးပို့နိုင်တာဖြစ်ပြီးတော့ကျွန်တော်တို့ပုဂ္ဂလိကမီဒီယာတွေကိုတော့သူတို့ကိုကောင်တာချက်လုပ်နိုင်တယ်လို့ယူဆရတဲ့သူတို့အနေနဲ့ဆိုတော့မတော်ဝင်လေးတာတို့တွေကတော့အခုချိန်ထိရှိနေတော့ပ
ါဆိုသမရဥသိန်းစင်ကိုရိုင်းကတော့သတင်းလွတ်လပ်ခွင့်ရဲ့တံပိုးကိုဘလောက်လက်ခံတယ်လဲအဲ့ဒီဟာတိုင်းပြည်အတွက်လည်းအကျိုးရှိတယ်သတင်းလွတ်လပ်ခွင့်မရှိရင်သတင်းသမားတွေသာဆုံးရှုံးတာမဟုတ်ဘူးပြည်သူသာဆုံးရှုံးနေတာမဟုတ်ဘူးအစိုးရဘက်ကလည်းဆုံးရှုံးနေတာရယ်ဆိုတော့အစီအမျိုးသူအမှန်တကယ်ရှိပါရဲ့လားကျွန်တော်ဘာရောက်မေးရလဲဆိုရင်စကူရိုင်းကတော့သတင်းစာရှင်းလင်းပွဲဘယ်နှစ်ကြိမ်လုပ်တယ်လဲတခါတော့သူလုပ်ဖူးတာကျွန်တော်တွေးလိုက်ပါရဲ့နောက်ပိုင်းမှမတွေ့တော့ဘူးအဲ့ဒါတွေကိစ္စရောဘယ်လိုသုံးသပ်မိပါလဲသူနဲ့တွေ့ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ပြန်လည်ပြီးတော့ကြည့်မယ်ဆိုရင်အခုလက်ရှိနိုင်ငံတော်သမရကရေကောက်ဝဲကနေပြင်မြောက်ထားတဲ့သမရလို့ဆိုမယ်သူကတစ်ချိန်ကအရင်အစိုးရရဲ့ကျွန်တော်တို့ဒီစစ်ဘိုလ်ချုပ်ကြီးလုပ်ခဲ့သူတယောက်ဖြစ်ပါတယ်နောက်ပြီးတော့သူကဒီစီမင်းစည်းကမ်းနဲ့ဒီ formality တွေကနေလာတာဖြစ်တဲ့အတွက်ကြောင့်ခုနလိုမျိုးအခုလိုပထမဆုံးရတသက်တမ်းပထမဆုံးညထားဆောင်တဲ့ခါမှာတော့ဒီကုဏဟိုဝေဖန်ထောက်ပြမှုတွေကမလွဲမသိရှိနေမှာပါဒါပေမဲ့ကျွန်တော်တို့အကောင့်ဘက်ကပြန်ပြီးတော့ဟိုကောက်ကြည့်မယ်ဆိုလို့ရှိရင်တော့နံပါတ်1သူဟာကျွန်တော်တို့စာနေစင်းကောင်စီရသူတွေကိုကျွန်တော်တွေ့ဆုံဖို့အတွက်နံပါတ်1လိုလိုလားလားရှိတာကိုတွေ့ရတယ်နံပါတ်2ကကျွန်တော်တို့တွေ့ချင်းပါပဲမီဒီယာအတိုင်းပြည်အတွက်အရေးကြီးတဲ့ကျွန်တော်တို့ဟိုတွင်အားစုတွေဖြစ်တယ်ဆိုတဲ့ဟာနဲ့သရုတ်ထမန္တန်အဖြစ်အထူးအသိမှတ်ပြုကြောင်းသူအူဆုံးပြောတာရှိပါတယ်အဲ့တော့ဒီဟာကတော့ခုနကျွန်တော်တို့ဒီကောင်းမွန်တဲ့ဘက်ကနေပြီးတော့ကောက်ယူမယ်ဆိုတော့ဒီချက်တဲ့တွေရှိတယ်။နောက်ကျွန်တော်တို့ရဲ့တင်ပြချက်ဒီအားလုံးကိုကျွန်တော်တို့ပေချတာမျိုးမလုပ်ဘဲနဲ့တချို့ ဝန်ကြီးဌာနတည်င်းထုတ်ပြန်မှုမီဒီယာသမားတွေကိုတည်င်းပေးမှုအားနည်းတာကိုဝန်ခံခဲ့ပြီးတော့ဒီမက်ကနီဇင်ကိုပြောင်းလဲပြဖို့တိုးတယ်ဆိုတာကိုလည်းသူ့အနေနဲ့ကျွန်တော်တို့နဲ့ဟိုဆွေးနွေးခဲ့တာမျိုးရှိပါတယ်ဒါပေမဲ့အစိုးရပိုင်းမှာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့အစိုးရဒီပေါ်ရီတစ်ခုလုံးကနေပြီးတော့ဟိုလိုက်ပါမှုအားနည်းနေပြီးတော့ကျွန်တော်တို့စိတ်အားထက်သန်ပြီးတချို့တော့ဝက်ကတောင်းဝဲနေတာမျိုးအခက်အခဲမျိုးတွေရှိတာကိုလည်းတွေ့မြင်နေရပါတယ်ဒါကြောင့်ဒီအရာတွေကြားထဲကနေပြီးတော့ကျွန်တော်တို့အနေနဲ့ဟိုဒီမိုကရေစီပြုပြင်ပြောင်းလဲလုပ်ငန်းတွေကိုစက်တက်ဖြစ်လာဖို့လည်းကျွန်တော်တို့ဘက်ကနေပြီးတော့ဆက်လက်တွန်းအားပေးတိုက်တွန်းနေရတာမျိုးတွေလုပ်နေရပါတယ
်ဟုတ်ကဲ့ကုသိုလ်သက်ထွေးအဲ့တော့သမနာဂူရိုင်းကကိုရေဒီယိုမင်ကွန်တလားတစ်ခါပြောနေတာမျိုးတက်ပေါ့လေသတင်းထောက်တွေကိုကိုယ်တိုင်တွေ့ဆုံပြီးတော့သတင်းစာရှင်းလင်းပေးလို့ရင်အပြန်အလှန်မေးမြန်းတာရောပြည်သူတွေစီးစင်းသိထိုက်တာကိုပုံမစည်းလာနိုင်မယ်လို့မထင်ဘူးလားသူတို့အနေနဲ့ပေါ့လေသမ္မတအရေအနေနဲ့ဆိုတော့ဒီလိုလုံးမဲ့အလားတာက
မှန်တကယ်တော့ဟုတ်ကဲ့ဒီကိစ္စတွေအားလုံးကဟိုကျွန်တော်တို့အပြင်မှာဝေဖန်ထောက်ပြတာတွေတော်တော်များနေပါပြီဒါတွေအားလုံးကိုအကောင့်ထဲပို့ဖို့ကတော့သမ္မတမေးမှာကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်ပြီးအကြံဉာဏ်ပေးနေတဲ့ပုံကိုယ်တွေရှိပါလေသူတို့အနေနဲ့တော့ဒီအရာကိုဖြစ်ဖို့အတွက်အဲသမရကိုနားလည်အောင်ရှင်းပြဖို့သူတို့တွေမှာအဓိကတာဝန်ရှိတယ်လို့ကျွန်တော်ယူဆပါတယ်
။အခုသမရအသိခံလိုက်တဲ့ပြန်ကြားရေးဝန်ကြီးစ်ဦးရထွန်းနဲ့ပတ်သက်လို့ကောမီဒီယာသမားတို့ကတော့သူဝန်ကြီးဖြစ်လာတဲ့အတွက်မီဒီယာလောကဟာပုံမိုတင်းတင်းကြပ်ကြပ်ချုပ်ကန်တာခံလာရလိမ့်မယ်ဆိုပြီးတော့စိုးရင်နဲ့လီဇန်နဲ့ဝေဖန်သုံးသပ်ကြတာရှိပါတယ်။ကိုဇော်သက်ထွေးဘလောက်သဘောတူပါလဲဒီကိစ္စကို
။အရင်လောက်ကန်ဆောင်ရွက်မှုတွေအရဆိုရင်တော့ဒီဟိုခံမှန်းချက်တွေကသိပြီးတော့မလွဲပါဘူးဒါပေမဲ့သို့တော်လည်းပဲအဲ့ဒီသမရနဲ့တွေ့ဆုံတဲ့နေရာတော့ကျွန်တော်တို့ပြန်ကြားဝင်ကြီးဖြစ်မယ်ဦးရထွန်းနဲ့ကျွန်တော်တို့ဆွေးနွေးစကားပြောဆိုတဲ့အခါမှာတော့သူကဒီဘက်ကမီဒီယာသမားရင်နဲ့သူကပူပေါင်းဆောင်ရင်နဲ့ဆရာသက်သန်နဲ့စကားတွေကိုပြောဆိုတာမျိုးတွေဆရာသက်သန်ကိုပြတ်တာလာမျိုးတွေလုပ်ခဲ့ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့တော့ဒီကြံနေသေးတဲ့အစိုးရသက်သန်ပြည်မှာသူ့အနေနဲ့ရှေ့ကကျွန်တော်တို့နားလည်မှုလွဲတာတွေကိုရှောင်ရှားပြီးတော့မီဒီယာနဲ့အတူပူပေါင်းလက်သွဲဆောင်ရွက်သွားနိုင်မလားဆိုတဲ့ကျွန်တော်တို့ဟိုညွန်လင်းပြတချို့တုတ်ွက်တော့ရှိနေပါပဲ
။နောက်သူတခုထောက်ပြခဲ့တာတခုကျွန်တော်သတိပြုမိတာကစာနယ်ဇင်းကောင်စီဆိုတာဖွဲ့စည်းထားပေမဲ့စာနယ်ဇင်းကောင်စီကိုမှပါဝင်တဲ့လူတွေကသိအလေးနဲ့မထားဘူးဆိုတဲ့သဘောမျိုးလည်းသူကကျွန်တော်သူ့ကိုတွစ်ဆုံမေးမြန်းတဲ့အခါပြောသွားတာရှိပါတယ်။စာနယ်ဇင်းကောင်စီအစည်းအဝေးခေါ်ရင်လည်းပဲအဒီတာချုပ်ဆိုတဲ့ပုဂ္ဂိုလ်တွေ CEO တွေမလာဘဲနဲ့လက်ထောက်တွေကိုပဲလွှတ်နေကြတာတွေ့တယ်ဆိုတော့အဲ့ဒါကမှန်ပါလားဘလို့မှန်ပါလဲအဲ့ဆိုဆိုချက်ကအဲ့တန်နေစင်းကောင်စီမှညညွတ်မှုမရှိဘူးလားတန်နေစင်းကောင်စီဟာတကယ်တမ်းကြည်ကြပြန်ပြန်ကိုစားမပြုနိုင်ဘူးလားဆိုတာဘယ်လိုပြောလို့ပါလဲ
ကျွန်တော်တို့တန်နေစင်းကောင်စီကိုစတင်ဖွဲ့တော့လူပုဂ္ဂိုလ်30နဲ့ဖွဲ့လာပါအဲ့ဒီလူပုဂ္ဂိုလ်30တဲ့မှာကျွန်တော်တို့88ဖွင့်လင်းလူဖွဲ့စီကဥပဂိုလ်ကြီးနဲ့ကျွန်တော်တို့ AB တရင်းဌာနတော်ရေးဝင်နှုတ်ဆက်သွားတဲ့အတွက်ကျွန်တော်တို့28ဦးကျန်ပါတယ်အဲ့ဒီ28ဦးထဲမှာဆရာမောင်ဝန်သားနဲ့ဒေါက်တာကျော်စောနိုင်ကွယ်လွန်သွားတဲ့အတွက်ကျန်တာကတော့ကျွန်တော်26ဦးပါ26ဦးမှာအခုတကယ်အလုပ်လုပ်နေတဲ့သူကကျွန်တော်တို့16ဦး18ဦးရှိပါတယ်အဲ့ဒီလူသူတွေကနေပြီးတော့မှဘာကြောင့်ကျွန်တော်တို့ဟိုဗလန်ဒီယာအနေနဲ့ဒါကိုထမ်းရွက်နေရလဲဆိုတော့ဒီမိုစီပြုပြင်ပြောင်းလဲရေးမှာမီဒီယာကိုကျွန်တော်တို့ကသူတည်တည်ဖြစ်စီဖို့နဲ့မီဒီယာရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့အတွက်ကတော့ကျွန်တော်တို့ကြေပြန့်တဲ့အဖွဲ့အစည်းတည်ရလိုပါတယ်ဒါကိုမဟာဗျူဟာအရရှုမြင်မယ်ဆိုလို့ရှိရင်မီဒီယာသမားအားလုံးကကျွန်တော်လက်ခံရမှာဖြစ်ပြီးတော့ကျွန်တော်တို့ခုန personal politics တွေကိုရှင်းတန်းတင်တဲ့သူတွေအနေနဲ့ကတော့စာနေစင်းကောင်စီကြာဆုံးတာကိုမြင်တွေ့လို့ချင်းရှိမှာပါ။ဘာလို့လဲဆိုတော့စာနေစင်းကောင်စီမရှိရင်ကျွန်တော်တို့သတိပုဂ္ဂလကျွန်တော်တို့မီဒီယာတွေရဲ့အသံတွေကိုဆွမိုးပြီးတော့အဲဒီသတိပုဂ္ဂလမီဒီယာရဲ့အမြင်ကိုထပ်ပြီးတော့စုစည်းကြရမှာဖြစ်ပါတယ်။အခုအချိန်မှာတော့စာနေစင်းကောင်စီကဟိုသဘောတူတည်ဖြစ်တယ်မတူတည်ဖြစ်တယ်ကျွန်တော်တို့မီဒီယာအများစုကိုကိုစားပြုထားနိုင်တယ်ဆိုတာတော့ဒီနေ့လက်ရှိကာလမှာမြည်သူမှရင်းဆိုနိုင်မှာမဟုတ်ပါဘူး။နောက်တစ်ခုကစာနေစင်းကောင်စီကိုကျွန်တော်တို့အလေးကြီးပြုပြီးလာခြင်းမလာခြင်းဟာမီဒီယာသမားတူကြီးရဲ့ခုနဟိုကျွန်တော်တို့ဟိုစိတ်ဆန္ဒနဲ့ကျွန်တော်တို့ဒီတွေးခေါ်မှုနဲ့တုံ့ပြန်ချက်တွေပေါ်မှာမူတည်ပါတယ်အဓိကကတော့စာနေစင်းကောင်စီမှာပါတဲ့လူတွေအကြောင်းကိုပြောဆိုခြင်းနဲ့စာနေစင်းကောင်စီဘာလုပ်ပေးခဲ့တယ်လဲဘာတွေလုပ်နေတယ်လဲဆိုတာကိုကျွန်တော်တို့ issue ကိုကြည့်ဖို့လိုပါတယ်လူပုတ်ကိုတဲ့အဲ့တော့စာနေစင်းကောင်စီကမီဒီယာဥပဒေကိုရေးဆွဲခဲ့တယ်နောက်ကျွန်တော်တို့အများလက်ခံနိုင်တဲ့ကျင့်ဝတ်ကိုရေးဆွဲပြဋ္ဌာန်းခဲ့တယ်ကျွန်တော်တို့အခုဆိုရင်စာနေစင်းကောင်စီဖွဲ့စည်းတာနှစ်နှစ်မပြေသေးပါဘူးဒီကြားထဲမှာကျွန်တော်တို့အနေနဲ့ဒီရှိတဲ့လူ16 18ယောက်ဟာစတင်ဖွဲ့စည်းနေရအသင်္ကြန်အမျိုးမျိုးကလာတာဖြစ်နေအခုတစုတစည်းတဲ့တောင်းရနေတာလို့ရှိပါတယ်နောက်တစ်ခုကအထူးသဖြင့်ကတော့စာနေစင်းကောင်စီကနေပြီးတော့ကျွန်တော်မယုံကြည်လို့နှုတ်ထွက်ပါတယ်ဆိုတော့ယနေ့အချိန်ထိမရှိသေးတာပဲဖြစ်ပါတယ်ဒါကြောင့်မလို့အခုအချိန်မှာခုနကပြောတဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့တော့ကျွန်တော်အနေနဲ့စိုးရိမ်ပူပန်မှုမရှိဘူးလို့ပြောတယ်
ကြောစံတာဆွေးနွေးသွားတာပါ။အခုဆက်လက်ပြီးနားဆင်ရမှာကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကိုရီးယားနိုင်ငံတင်ဆက်တဲ့အားကစားကဏ္ဍဖြစ်ပါတယ
်။ဘာရှိမြ?မင်္ဂလာပါဗျာ။ဥရောပဘောလုံးယာတီကတော့လာမယ့်ရက်ပိုင်းတွေအတွင်းမှာပြန်စတော့မှာပါ။ယာတီဂျိုခြေဆန်းပွဲတွေကိုလည်းအခုရက်ပိုင်းတွေအတွင်းခက်စိတ်စိတ်တွေ့လာနေရသလိုအသင်းတွေကလည်းယာတီတစ်အတွက်အားဖြည့်တာတွေကိုလှုပ်လာနေကြပါပြီ။ဒီချင်းနေနဲ့အတူတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါရယ်ဗျာ။အင်္ဂလန်မှာကစားတဲ့ Emirates ဖလားမှာတော့ Ancient Arsenal, Monaco, Valencia နဲ့ Benfica တို့ကစားကြတာပါ။ဒီပွဲရဲ့ရလဒ်ကိုမပြောခင်မှာပြိုင်ပွဲရဲ့ပုံစံကဘယ်လိုလဲဆိုတာကိုကိုဇော်ဝင်းလိုင်ကအရင်ဆုံးမိတ်ဆက်ပေးပါလားဗျာ
။ Emirates Flyer ကတော့အသင်း၄သင်းဟာအုပ်စုပတ်လေပုံစံမျိုးကစားတာမဟုတ်ဘဲတသင်းကိုနှစ်ပွဲစီကစားကြတာပါ။အဲ့ဒီမှာနိုင်ရင်၃မှတ်ရပြီးတရေဆိုတမှတ်ပါ။ပြီးတော့တကိုးသွင်းရင်တမှတ်ရတယ်လို့တကယ်လို့အမှတ်တူနေရင်ဂိုးပေါက်ကိုဘယ်နှကြိမ်ချင်းချောင်းနိုင်တယ်လဲဆိုတာကိုပါထက်တွက်ပါတယ်
။ပထမပွဲစဉ်မှာ Valencia နဲ့ Monaco တို့နှစ်ကိုးစီတရေကြပြီးတော့ Arsenal ကတော့ Benfica ကို၅ဂိုးတကိုးနဲ့နိုင်ပါတယ်။ဒုတိယပွဲစဉ်မှာတော့ Valencia က Benfica ကို3ဂိုးတကူနဲ့နိုင်ပြီး Ancient Arsenal ကတော့ Monaco ကိုမထင်မှတ်ပဲနဲ့တကူကိုမရှိနဲ့ရှုံးသွားပါတယ်။ဒါကြောင့်နောက်ဆုံးမှာတော့ Valencia ကတပွဲနိုင်တပွဲတည်းသွင်းကို5ဂိုးနဲ့6မှတ်ရပြီးတော့ Emirates Flyer ကိုရသွားပြီး Arsenal ကတော့တပွဲနိုင်တပွဲရှုံးသွင်းကို5ဂိုးနဲ့7မှတ်ရပြီးတော့ဒုတိယနဲ့ပဲနှစ်သိမ့်ခဲ့ရပါတယ်။ဥရောပအသင်းကြီးတချို့ကတော့အမေရိကန်မျိုးကိုခြေစန့်ခဲ့ကြပါတယ်။အင်္ဂလန်က Manchester United, Liverpool, Man City, Spain က Real Madrid အပါအဝင် Italy က AC Milan, Inter Milan, Roma နဲ့ Greek က Olympiacos အသင်းရှစ်သင်းဟာ International Champions Cup ကိုကစားခဲ့ကြပါတယ
်။ဒီပွဲကတော့အုပ်စုမှာပါတဲ့အသင်းတွေပတ်လည်ကစားကြတာဖြစ်ပြီးအနိုင်ရတဲ့အသင်းကထုံးစံအတိုင်း၃မှတ်ရပြီးရှုံးတဲ့အသင်းကတော့တမတ်မှမရပါဘူး။ဒါပေမဲ့ထူးခြားတာကတော့မိနစ်90မှာတရေကျရင်တရေအတိုင်းမထားပဲပယ်နယ်တီကန်ရတာပါ။အဲ့ဒီလိုပယ်နယ်တီကန်လို့နိုင်ရင်နိုင်တဲ့အသင်းကနှမရပြီးရှုံးတဲ့အသင်းကတော့တမတ်ရပါတယ်။တရေကျတာကိုပယ်နယ်တီကန်ပြီးနိုင်တဲ့အသင်းကိုတမတ်ပိုပေးလိုက်တဲ့သဘောပါ။အ
ုပ်စုအမှာ Manchester United, Real Madrid, Inter Milan, Roma အသင်းတို့ကစားခဲ့ကြတာမှာ Manchester United ကပထမပွဲမှာ Roma ကို3ဂိုး2ဂိုးနဲ့နိုင်ပြီးတော့ Inter Milan နဲ့ဒုတိယပွဲကစားတာမှာတော့တရေဖြစ်လို့ပယ်နယ်တီကန်တာမှာ Man U က5ဂိုး3ဂိုးနဲ့နိုင်ပါတယ်။နောက်ဆုံးပွဲမှာတော့ Manchester United က Real Madrid ကို3ဂိုးတကိုးနဲ့နိုင်သွားပါတယ်။ Man U အတွက်ဂိုးတွေကိုတော့ Ashley Young က2ဂိုး, Hernandez က2ဂိုးသွင်းခဲ့တာပါ။ဒီပွဲကိုတော့ Michigan ပြည်နယ် Ann Arbor မြို့မှာရှိတဲ့ The Big House ဆိုတဲ့ဘောလုံးကွင်းမှာကစားခဲ့တာပါ။ဒီကွင်းဟာ American နိုင်ငံမှာပရိသတ်အများဆုံးဆန်းတဲ့အားကစားကွင်းဖြစ်ပြီးတော့ကမ္ဘာမှာတော့တတိယအကြီးဆုံးအားကစားကွင်းမှာတရဝင်းကတော့ပရိသတ်3,900နဲ့900တယောက်ဆန်ပြီးတော့ဒီပွဲကိုတော့ပရိသတ်3,900နဲ့380တယောက်ကြီးခဲ့တာကြောင့်အမေရိကန်နိုင်ငံသမိုင်းတလျှောက်ဘောလုံးပွဲကိုလူအများဆုံးကြီးတဲ့ပွဲဖြစ်လဲစံချိန်တင်သွားခဲ့ပါတယ်။ပရိသတ်စံချိန်တင်ခဲ့တဲ့အထိလာကြီးကြတာနဲ့ပတ်သက်ပြီးတော့ခွင့်မှာသွားကြည့်တဲ့သူတယောက်ပြောတာကတော့
I think it's great and I think it's getting better. And teams like United and Madrid coming on tour to the stage.
ပရိသတ်တွေကအရင်ကတည်းကပိုပြီးစိတ်ဝင်စားလာကြတယ်လို့ကျွန်တော်ထင်ပါတယ်။ကွင်းထဲမှာဒီလောက်လူအများကြီးနဲ့ကြည့်ရတာကိုအယမ်းမိုက်တယ်။ Manchester United တို့ Real Madrid တို့လိုအသင်းတွေအခုလိုအမေရိကန်မှာလာကစားတဲ့အတွက်ဘောလုံးပွဲတွေကိုလည်းလူတွေကပိုပြီးစိတ်ဝင်စားလာကြမှာပါ။
Ann Arbor မြို့ကန်တယောက်ကလည်းဒီပွဲကြည့်လိုက်ရတာနဲ့ပတ်သက်ပြီ
း Oh, to see an amazing soccer match between Manchester United and Real Madrid, the two biggest brands in the world, right here in Ann Arbor.
ကမ္ဘာမှာနာမည်အကြီးဆုံးနှစ်သင်းဖြစ်တဲ့ Manchester United နဲ့ Real Madrid အသင်းနှစ်သင်းAnd Arbor မြို့မှာလာကစားတာကိုကြည့်ရတာမယုံနိုင်လောက်အောင်အံ့ဩဖို့ကောင်းပါတယ
်။အုပ်စုဘီမှာတော့ Liverpool က Olympiacos ကိုတဂိုးဂိုးမရှိ Man City ကို Penalty မှာ3ဂိုးတဂိုး AC Milan ကို2ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ရှစ်မှတ်နဲ့အုပ်စုဖို့ရပြီးတော့ Final မှာတော့ Manchester United နဲ့ Liverpool တို့တွေ့ခဲ့ကြပါတယ်။ Miami မှာတနင်္လာနေ့ကကစားခဲ့တဲ့နောက်ဆုံး Final မှာတော့ Manchester United က Liverpool ကို3ဂိုးတဂိုးနဲ့အနိုင်ရသွားခဲ့ပါတယ်။ဒီပွဲမှာ Liverpool က Gerrard Penalty ကနေတဆင့်ဂိုးရင်သွင်းခဲ့ပြီးတော့မန်ယူအတွက်ဂိုးတွေကိုတော့ဒုတိယပိုင်းကျတော့မှ Rooney, Mata နဲ့ Lingard ကိုကသွင်းယူခဲ့တာပါ။ဒါကြောင့်နောက်ဆုံးမှာမန်ယူက3ဂိုးတကိုးနဲ့နိုင်ရပြီးတော့ International Champions Cup ကိုရရှိသွားခဲ့ပါတယ်ဗျာ။ လုံးသမားအပြောင်းအရွှေ့သတင်းတွေဘက်ကိုအလဲပေးရမယ်ဆိုရင်တော့ Real Madrid ကကမ္ဘာဖလားမှာလက်စွမ်းပြခဲ့တဲ့ Costa Rica ဂိုးသမား Keylor Navas ကို6နှစ်စာချုပ်နဲ့ခေါ်လိုက်ပါပြီ Real က Levante ကိုပေါင်9.6တန်းပေးပြီးခေါ်လိုက်တာလည်းဖြစ်ပါတယ် Real ကအခုလိုခေါ်လိုက်တာကြောင့် Iker Casillas အသင်းပြောင်းဖို့ကလည်းပို့ပြီးတော့တေချာတလောက်ရှိလာနေတယ်ဆိုပြီးတော့သတင်းတွေထွက်လာနေပါတယ် Casillas ဟာပြီးခဲ့တဲ့ဘောလုံးရာသီမှာရောကမ္ဘာဖလားမှာရောအမားတွေလောက်ခဲ့တာကြောင့်ပထမနေရာအတွက်မရေမရာဖြစ်နေပြီးတော့သူကိုယ်သူလည်းယုံကြည်မှုပျောက်ဆုံးသွားပြီလားဆိုပြီးတော့မိကွန်းထုတ်တာတွေနဲ့လည်းကြုံနေရပါတယ်အင်္ဂလန်ပရီးမီးယားလိဂ်ဖက်မှာတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲ Chelsea ကနေ New York City ကိုပြောင်းသွားတဲ့အင်္ဂလန်လက်ရွေးစင် Frank Lampard ကို Premier League Champion Manchester City ကအငားစာချုပ်နဲ့ခေါ်လိုက်ပါတယ် Man City နီးပြ Pellegrini ကတော့ Lampard ဟာဒီကနေ့ဗုဒ္ဓဟူးနေ့ကစပြီး January အထိ Man City အသင်းမှာရှိသွားမှာပါတဲ့အသင်းနဲ့အတူလေ့ကျင့်ခန်းတွေလုပ်ပြီးတော့အသင်းမှာနေရာရဖို့အတွက်လည်းသူစူးစမ်းသွားမှာပါဆိုပြီးတော့ဘယ်လဂရီနီကပြောလိုက်ပါတယ်မန်စီးတီးကလမ်ဘတ်ကိုအခုလိုအငားနဲ့ပြန်ခေါ်လိုက်တဲ့အပေါ်မှာအာဆနယ်နီးပြအာဆန်ဗန်ဂါကတော့မေကွန်ထုတ်လိုက်ပါတယ်အခုလိုခေါ်လိုက်တာဟာဥရောပဘောလုံးအဖွဲ့ချုပ်ရဲ့ဗန်နာရေးတရားများတတသုံးဆွဲဖို့ချထားတဲ့စည်းမျဉ်းဥပဒေတွေကိုလက်တလုံးကြားလောက်တာလားဆိုပြီးမေးလိုက်ရင်တော့ဒီစည်းမျဉ်းတွေနဲ့ပတ်သက်ပြီးတော့သူကောင်းကောင်းမသိလို့ချိုးဖောက်လားမချိုးဖောက်လားသူမသိပါဘူးတဲ့ပြီးခဲ့တဲ့ဘောလုံးရာသီမှာတော့ Man City အသင်းဟာ UEFA ရဲ့ဘန်နာရေးစည်းမျဉ်းတွေကိုချူးဖောက်တဲ့အတွက်ရေးယူခံထားရတယ်။ဒါပြင်အခုနှစ်သူတို့ခေါ်လိုက်တဲ့ကစားသမားတွေဟာဒီနှစ်မှာကစားလို့မရဘဲနောက်နှစ်မှကစားလို့ရမှလည်းဖြစ်ပါတယ်။ဒါကြောင့်သူတို့နဲ့ချိတ်ဆက်ထားတဲ့အသင်းတွေမှာမှတ်ပုံတင်ပြီးအငှားခေါ်တာဖြစ်နိုင်တယ်လို့ Wenger ကပြောပါတယ်။တခါ Liverpool အသင်းကတော့အခုနောက်ဆုံးမှာ Italy တိုက်စစ်မှု Mario Balotelli ကိုခေါ်မယ်ဆိုတဲ့အသံတွေထွက်လာပါတယ်။ဒါမဲ့လေ Brandon Rogers ကတော့ Balotelli Liverpool ကိုရောက်လာမှာမဟုတ်ဘူးဆိုပြီးတော့ညင်းချက်ထုတ်လိုက်ပါတယ်။ဘောလုံးသမားအသစ်တွေကိုအခုလာမဲ့ Premier League ဘောလုံးရာသီမှာတွေ့လာဖို့ရှိသလိုပဲပြီးခဲ့တဲ့ကမ္ဘာဖလားမှာအတော်လေးအောင်မြင်ခဲ့တဲ့ Vanishing Spray ကိုလည်းဒီနေ့ဘောလုံးရာသီမှာစတင်အသုံးပြုသွားတော့မယ်ဆိုတာပြောချင်နေတယ်ပဲ။အခုတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 11:00 နာရီအထိလိုင်းဒိုမီတာ 25.31 တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာVOA ရဲ့ဗုဒ္ဓဘူးနေ့ညနေပိုင်းအစီအစဉ်ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ
်နေတိုးမာမေအဖွဲ့ကြီးကရုရှားတွေဟာငြင်းငြင်းထင်းထင်းနဲ့ပုံစံနဲ့သူတို့ရဲ့တပ်ဖွဲ့တွေကိုယူကရိန်းရှေ့ဘက်ကိုဆေးလွတ်နိုင်တဲ့အကြောင်းသတိပေးထားပါတယ်အခုရပိုင်းအတွင်းရုရှားတွေဟာသူတို့တပ်ဖွဲ့ဝင်အရေးအတွက်တော်တော်များများကိုရုရှားယူကရိန်းနယ်စပ်တစ်ချောင်းအားဖြည့်ချထားတာပါလေရင်တွေတင်ကားတွေချင်းမြန်တက်တွေနဲ့အထူးတပ်ဖွဲ့တွေပါဝင်တဲ့စုစုပေါင်းတပ်ဖွဲ့ဝင်အင်အား2000လောက်ဟာအခုအခါနေကြမှာအင်အားဖြည့်ထားတဲ့အကြောင်းအနောက်စစ်မှားမင်းအုပ်စုကအင်ကာနီကပြောကြားထားပါတယ်အီရတ်နိုင်ငံမှာရှိတဲ့လူနည်းစုတွေအပေါ်လူသားချင်းစာနာမှုမရှိဘဲကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတာဝန်ခံမှုရှိဖို့လိုတယ်လို့ကုလသမဂ္ဂလူညုံရေးကောင်စီကအီရတ်ကစွန်နီအစိုးရအဖွဲ့ကိုတတိပေးလိုက်ပါတယ်အီရတ်မှာဘာသာရေးရောနိုင်ငံရေးကိုပါဥဆောင်သူတွေအဖြစ်သူတို့ကိုသူတို့ကြီးညာခဲ့တဲ့စွန်နီမွတ်စလင်အဖွဲ့ကသူတို့ထိန်းချုပ်တဲ့နေမြေထဲမှာလူနည်းစုနဲ့တခြားအဖွဲ့တွေမရှိအောင်မောင်းထုတ်တယ်လို့တပ်ဖြတ်မှုတွေကိုပါလှုပ်ဆောင်နေတာဖြစ်ပါတယ်နေဆက်ကြဝလာတဲ့ဂျေဒဂွန်နောက်လိုက်ဖို့ကြိုးစားခဲ့တာ10နှစ်ကျော်လာချိန်မှာဥရောပအာဂတာစူဇန်ရေးအဖွဲ့ကပထမဦးဆုံးအောင်မြင်သွားပြီဖြစ်ပါတယ် ESA ဥရောပအာဂတာစူဇန်ရေးအဖွဲ့ရဲ့ Rosetta အာဂတာယင်ဟာ Charlie လို့ခေါ်တဲ့ 67P ဂျေဒဂွန်မျက်နှာပြင်အထက်62မိုင်လောက်အကွာကျူပလန်းနဲ့ကိုဗုဒ္ဓဟူးနေ့မှာဝင်ရောက်နိုင်ခဲ့တာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကနျူကလ িয়ার လက်နက်ကင်းတဲ့ကမ္ဘာကြီးဖြစ်ဖို့သူ့အနေနဲ့ကြိုးပမ်းသွားမယ်အကြောင်းကတိပြုလိုက်ပါတယ်ဗုဒ္ဓဟူးနေ့ကငြိမ်းချမ်းရေးပန်းချီမှာကျင်းပခဲ့တဲ့ဟီရိုရှိမာမြို့အနုမြူဘုံတင်ခဲ့တဲ့69နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာအခုလိုပြောဆိုလိုက်တာပါဂျပန်ဟာအနုမြူဘုံတန်ခံခဲ့ရတဲ့တခုတည်းသောနိုင်ငံဖြစ်ကြောင်းကိုလည်းဝန်ကြီးချုပ်အာဘေကထောက်ပြခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီနေ့ညနေအတွက်စီစဉ်ထုတ်လွှင့်ရမှုကတော့မတ်ဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Vasco Valaris ဖြစ်ပါတယ် BOA American အသံမန်နခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိထုတ်လွှင့်ပေးမှာဖြစ်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ BOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.